Welcome to the Voice of America in Burmese.
Mingala manak chin ma kya. VOA American tan ye 2020 khu ni November 29 ye sauk cha manak season rwe go nyama san naw chein manak 6 nai ga ni 9 nai thi Washington DC myo daw ga ni thau lwin ni ba bi. COVID 19 kaba kan yoga ye paw chein ni chaung VOA အစီအစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့ကိုအောင်မြတ်သူတို့ကကြောပြရပါမယ်။ဒီကမ္ဘာလုံးမှာကိုဗစ်ပိုးတွေ့သူပေါင်းသန်း60ကျော်လာပြီးသေဆုံးသူတွေလည်း 1.4 သန်းကျော်အထိနောက်ထပ်မြင့်တက်လာချိန်မှာအဆိုးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့ Thanksgiving ကျေးဇူးတော်နေ့ကိုမိသားစုတွေနဲ့အရင်လိုသိပ်မပျော်နိုင်ပဲဆင်နွှဲနေကြပါပြီ။ဒီကျေးဇူးတော်နေ့အားလိုက်ရမတိုင်ခင်ညမှာနေ့စဉ်တည်ဆုံမှု6လအတွင်း 2,000 ကျော်အဆင့်အမြင့်ဆုံးတက်ခဲ့တဲ့အမေရိကန်မှာအရင်ပုံမှန်အားဖြင့်အင်ကနေအဝေးရောက်နေတဲ့မိသားစုနဲ့မိတ်ဆွေတွေအားလုံးပြန်ဆုံအတူတူစားတောက်လေးရှိတာမို့အခုလဲလူတွေစုမိပြီးကိုဗစ်ကူးစက်မှုတွေအများကြီးထပ်တိုးလာပါကိုစိုးရိမ်မှုတွေမြင်မာလာနေပါတယ်။ကိုဗစ်ပိုးကူးခံရသူပေါင်း 73 သန်းနီးပါးနဲ့တည်ဆုံသူပေါင်း 26,000 ကျော်လာတဲ့အမေရိကန်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကလည်းအမေရိကန်တနင်္ဂနွေလုံးမှာပျော်စရာကောင်းတဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့သူ့ဇနီးနဲ့အတူဆုမွန်ကောင်းပို့သလိုက်ပေမဲ့ကိုဗစ်ရောဂါကြောင့်ဒုက္ခခံစားနေရတဲ့မိသားစုများစွာအတွက်လည်းစိတ်မကောင်းကြောင်းထုတ်ပြောခဲ့ပါတယ်။မစ္စတာဘိုင်ဒန်ကပဲ CNN ရုပ်သံမှမနေ့ကဖော်ပြခဲ့တဲ့ဆောင်းပါးထဲမှာအမေရိကန်နိုင်ငံတဝန်းကထမင်းစားပွဲတွေမှာမလာနိုင်တဲ့လူတွေရဲ့ထိုင်ခုံတွေလွတ်နေတာရှိလိမ့်မယ်။ဒါပေမဲ့အားလုံးနဲ့အတူကျွန်တော်တို့မိသားစုလည်းဒီအရေးပါဆုံးထုံးတမ်းစင်လာပွဲကိုဆင်းရဲသွားမှာပါလို့ဆိုခဲ့ပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတပြည့်ချိုအကြီးကဲကကိုဗစ်ကာကွယ်ဆေးအတွက်နောက်ဆုံးအလားအလာကောင်းနေတဲ့ AstraZeneca ကုမ္ပဏီဆေးရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းမှုနောက်ထပ်အသေးစိတ်တွေကိုစောင့်ကြည့်နေရသေးတယ်လို့ဆိုလိုက်ပါတယ်ဒီတပြည့်ချိုရရှိချုပ်သိပ္ပံပညာရှင်စူမြာဆမ်မီနသန်က
The schedule which gave a smaller dose
အစပိုင်းနည်းနည်းထိုးပြီးနောက်ပိုင်းများများထိုးရတဲ့ဒီကာကွယ်ဆေးမှာထိရောက်မှုက90ရာခိုင်နှုန်းအထိပိုမြင့်လာပုံရပါတယ်။ဒါပေမဲ့ဒါကစမ်းသပ်အရေးအတွက်နည်းငယ်ပေါ်မှာပဲအခြေခံထားသေးတာပါ။ဒါကြောင့်ဒီထိရောက်မှုရောအန္တရာယ်ကင်းမှုအတွက်ပါစောင့်ကြည့်ဖို့လိုနေပါသေးတယ်။ဒီ AstraZeneca ရဲ့ကာကွယ်ဆေးကိုတခြားနိုင်ငံများစွာမှလောလောဆယ်စမ်းထုတ်နေပြီးနောက်တစ်ဆင့်မှာလူပေါင်း6000ခန့်ရဲ့အချက်အလက်တွေကိုရလာတော့မှာမို့ဆုံးဖြတ်ချက်ချဖို့တရင်တွေပိုတိလာရတော့မှာပါလို့ပြောသွားတာပါ။ဒီကြီးကဲဆမင်းနှထန်ကပဲနောက်ထပ်ဒီကာကွယ်ဆေးထုတ်မဲ့ကုမ္ပဏီတွေအနေနဲ့လည်းသန်းထောင်နဲ့ချီတဲ့ကမ္ဘာပြည်သူတွေအတွက်လုံလောက်တဲ့ကာကွယ်ဆေးအရေးအတွက်ထုတ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာအမေရိကန်သမ္မတဂျော်နယ်ထရန့်အင်းနဲ့သူနဲ့နီးစပ်သူမိုက်ကယ်ဖလင်းကိုလူငယ်ချမ်းသာခွင့်ပေးတာပါဝင်ဒီပတ်ထဲဖြစ်တဲ့ support ပေးခဲ့ရမှာအငင်းပွားစရာများစွာရှိနေပေမဲ့ပေးတဲ့အရေးအတွက်ကအရင်သမ္မတတွေထက်နည်းခဲ့တယ်လို့သုတေသနအဖွဲ့တစ်ခုကထောက်ပြလိုက်ပါတယ်အမေရိကန်ခြေစိုက်ကြီးသုတေသနအဖွဲ့အနေနဲ့တရားရေးဝန်ကြီးဌာနထုတ်ပြန်တဲ့အချက်အလက်တွေကိုကိုကာပြီးသမ္မတဆွမ်အနေနဲ့2019ခုနှစ်မှာသမ္မတဖြစ်လာပြီးကလေးကလူငယ်ချမ်းသာခွင့်ပေါင်း29မှုလွှတ်ဆောင်ပေးခဲ့တာမှာဗိုလ်ထုနေ့ကထုတ်ပြန်တဲ့ဖလင်းအမှုနဲ့အတူ short form ပေးမှုနောက်ထပ်ဆက်ချမှုလည်းပါတယ်လို့ဆိုပါတယ်သမ္မတဆွမ်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဟောင်းဖလင်းအနေနဲ့အရင်ရုရှားသံမတ်ပြောဆိုခဲ့တာတွေကို FBI ပြည်တော်စုစုံစမ်းစစ်ဆေးဗီဒီယိုကိုလိန်ကျောခဲ့တာအတွက်အပြစ်ရှိကြောင်း2019ခုနှစ်မှာဝန်ခံခဲ့တာပါ။နိုင်ရှင်ကြည့်ရင်တော့သမ္မတဆက်မတိုင်ခင်သမ္မတဟောင်းဘရက်အိုဘားမားအနေနဲ့သူ့တတ28နှစ်အတွင်းမှာလူငယ်ချမ်းသာခွင့်ပေါင်း212မှုနဲ့ရှော့ပေါ့ပေးမှုပေါင်း1915မှုလှူဆောင်ပေးခဲ့တယ်လို့ဒီသူတနာအဖွဲ့ကဆိုပါတယ်ခင်ဗျာ။အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ရဲ့နောက်ဆုံးလက်နက်ချဖို့ရာသီသန်းကိုမလိုက်နာတာကြောင့်နိုင်ငံမြောက်ပိုင်းတီဂရိတ်ဒေသရဲ့မြို့တော်မက်ကီလီကိုနောက်ဆုံးအဆုံးသတ်စစ်စင်ရေးဆင်နွှဲဖို့နိုင်ငံစစ်တပ်ကိုအမိန်ပေးလိုက်ပါပြီ။ဝန်ကြီးချုပ်အာဗီအာမက်ကဒီဒေသခံတီဂရိတ်လွတ်မြောက်ရေးလက်နက်ကိုင်တပ်ဦးအနေနဲ့82နာရီတွင်လက်နက်ချဖို့ပြောထားခဲ့ပေမဲ့လိုက်နာမှုမရှိတဲ့နောက်မှာအခုလိုအမိန်ပေးလိုက်တာပါ။ TPLF လို့သူကခေါ်တဲ့ဒီလက်နက်ကိုင်တပ်အနေနဲ့လမ်းလျှောက်ပြီးလက်နက်လာချဖို့ငြင်းငြင်းစွာဖွင့်ပေးထားတဲ့နောက်ဆုံးဂိတ်ကိုတော့အခုတော့အခိုင်အမာပိတ်ထားလိုက်ပြီလို့အီသီယိုးပီးယားဝန်ကြီးချုပ်အာဗီကမနေ့ကပဲကြေညာချက်ထုတ်လိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကပဲမနေ့ကငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တဲ့ဝန်ကြီးချုပ်အာဗီကဒီတက်တွေအနေနဲ့အခုလို82နာရီအတွင်းလက်နက်မချရင်မ အခုလိုပြည်내မြို့တော်ကိုထိုးစစ်ဆင်ခံရလိမ့်မယ်လို့တတိပေးထားခဲ့ပါတယ်ခင်ဗျကျွန်တော်ဝင်းမြမ
ပြည်ရေးအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.13ည5.40kHz 8.13ည5.51kHz 5.85နဲ့5.190kHz 15.95တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ချနေမနေ့ကင်တရင်များကိုဆက်လက်ကြင်ညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တည်ဆုံးသူကျသက်ပရိနေက36ဦးအထိမြင့်တက်သွားခဲ့ပါတယ်။ကျန်းမာရေးနဲ့အာဆာဝန်ကြီးဌာနရဲ့ညအစ၌ထုတ်ပြန်ချက်အရတည်ဆုံးသူ36ဦးမှာရောဂါအခံရှိသူဟာ23ဦးပါဝင်ပါတယ်။နိုဝင်ဘာလ26ရက်နေ့အတွက်အတည်ပြုလူနာကလည်း1639ဦးဖြစ်တာမို့8500ကျော်သွားပါပြီ။လောလောဆယ်အထိအတည်ပြုလူနာစုစုပေါင်း85205ယောက်တည်ဆုံးသူစုစုပေါင်း1846ယောက်နဲ့ဆေးရုံကဆင်းရဲရသူစုစုပေါင်း64645ယောက်ဖြစ်ပါတယ်။ကျသက်ပရိနေအတွက်ဆစ်ဆီးခဲ့တဲ့တက်ခွဲနမူနာကတော့2118ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းရောဂါပိုးကူးစစ်ဆေးရေးအတွက်တိုးလာနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမကြာသေးခင်ရက်ပိုင်းအတွင်းကပဲသတိပေးပြောကြားထားပါတယ်။ရွေးကောက်ပွဲကာလမဲယုံနေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအကြားကိုဗစ်ကူးစက်သူအရေအတွက်ဟာလည်းပေါ်တူနေအထိအနည်းဆုံး40ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပြီးသူတို့တဦးကိုချက်5000စီထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်။ COVID ကရောဂါဒုတိယလိုင်းကာလမှာအကျွေးပြန်ဆက်ဖို့ခက်ခဲနေတဲ့အသေးစားချင်းငွေလုပ်ငန်းအတွက်အကျွေးဆက်ရမယ့်ရက်ကိုတချို့တိုင်းနဲ့ပြည်နယ်တွေမှာဧပြီလအထိရွှေ့ဆိုင်ပေးထားတယ်လို့စီမံကိန်းဗန္ဓာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြီးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးစောနိုင်က VOA မြန်မာပိုင်းကိုပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုစတဲ့မြင့်မြတ်တဲ့လုပ်ငန်းတွေအတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုဗိုလ်တူနေကချီးကျူးဂုဏ်ပြုကြောင်းပြောကြားတဲ့အထက်သမ္မတရှီကျင်းဖင်ကထက်သွင်းပြောကြားခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကျောင်းလီကျင်းကကျသပရိနေကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားခဲ့ပါတယ
်။ဟောဆရာ中美关系的健康稳定发展
ဒီလိုနဲ့အမေရိကန်ပြည်တော်စုနဲ့ပြည်ပကမဖြစ်ရေးထိတ်တန့်ရင်ဆိုင်မှုတွေမဖြစ်ရေးပြန်လည်လေးစားသမှုပြုရေးနဲ့နှစ်ဦးနှစ်ပတ်အောင်မြင်မှုတွေရနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်တာနဲ့မတူကွဲပြားမှုတွေကိုထိန်းချုပ်ပြီးတရုတ်အမေရိကန်ကြားအားကောင်းမှုတည်ငြိမ်တဲ့ဆက်ဆံရေးမျိုးဖြစ်လာဖို့လိုလားပါတယ်လို့ပြောသွားတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီကျင်းပင်ကဗိုလ်တူနေကချီးကျူးဂုဏ်ပြုကြောင်းတရုတ်နိုင်ငံမှာသတင်းစာတွေမှာဖော်ပြခဲ့ကြပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတဲ့ပေါ်ကမ္ဘာကောင်းဆောင်တွေကချီးကျူးဂုဏ်ပြုစကားတွေပြောကြားပြီးတရင်နှစ်ပတ်လောက်ကြာမှသမ္မတကအခုလိုမျိုးချီးကျူးစကားပြောခဲ့တာပါ။ကုန်သွယ်ရေးစစ်ပွဲတချို့လုပ်တယ်ဆိုတဲ့အပြန်အလှန်ဆွဆွဲမှုတွေလူခွင့်ရေးတရင်မီဒီယာလွတ်လပ်ခွင့်နဲ့ဤပညာပိုင်းဆိုင်ရာပြန်ဆိုင်မှုစတဲ့ကိစ္စရပ်တွေအပါအဝင်အပြန်အလှန်ဆွဆွဲပြောဆိုမှုတွေရှိခဲ့တာကြောင့်ပြီးခဲ့တဲ့လအနေငယ်အတွင်းနိုင်ငံဆက်ဆံရေးရာအနှိမ့်ဆုံးအဆင့်ကိုရောက်ခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့တရုတ်ဘက်ကအစောပိုင်းမှာပွင့်လင်းမြင်သာမှုမရှိခဲ့ဘူးဆိုပြီးအမေရိကန်ကဝေဖန်ပြောဆိုမှုတွေလုပ်ခဲ့တယ်လို့ဒီကရောဂါနဲ့ပတ်သက်လို့တအူးရဲ့ကန်တွယ်ပုံပေါ်တအူးကအချိန်ချင်းဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဘန်ကောက်မြို့မှာဘုံခွဲမှုကြံစည်မှုနဲ့ပြီးခဲ့တဲ့2012ကတည်းကထိုင်းဆိုအားကဖမ်းဆီးထားတဲ့အီရန်ကျင်းသား3ယောက်ကိုအီရန်ဆိုအားထံပြန်လည်လွှဲပြောင်းပေးလိုက်ပြီလို့ထိုင်းဆိုအားကကြေညာပါတယ်။အီရန်ဆိုအားကတချို့လုံမှုနဲ့ဆွဆွဲရခဲ့တဲ့ဩစတြေးလျဗီတိန်တွေဘွားတက္ကသိုလ်ကတိကတူကိုအီရန်နိုင်ငံကဩစတြေးလျနိုင်ငံထံကိုပြန်လည်လွှဲပြောင်းပေးပြီးတဲ့နောက်အခုလိုထိုင်းဆိုအားကကြေညာခဲ့တာပါထိုင်းပြင်းအချင်းဦးစီးဌာနကတော့အီရန်အချင်းသားနှစ်ဦးဖြစ်တဲ့မာဆတ်ဆတ်တာဂက်စတာနဲ့စာအီမိုရဒီကိုတော့အချင်းသားအနေနဲ့ပဲအီရန်ဆိုအားထံလွှဲပြောင်းပေးခဲ့ပြီးချန်အချင်းသားတူဖြစ်တဲ့မိုဟာမက်ကာဇာအီကိုတော့ပြီးခဲ့တဲ့ဩဂုတ်လထဲမှာလူချင်းချင်းသာကွန်းနဲ့လွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်အီရန်နိုင်ငံကတချို့မှုနဲ့နှစ်နှစ်ကြာဆွဆွဲဖမ်းဆီးထားတဲ့အရှိလေပိုင်းကြီးရကျွမ်းကျင်သူခါလီမိုဂယ်ဘတ်ကိုထိုင်းဆိုအားထံကိုလွှဲပြောင်းပေးရတဲ့ပတ်သက်လို့၎င်းတို့အခုလွှဲပြောင်းပေးတဲ့အစီအစဉ်ဟာဆက်စပ်မှုရှိတယ်လို့ထိုင်းရာရှိတွေကအတိအလင်းမပြောပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ဗုဒ္ဓဦးတွေကထုတ်လွှင့်တဲ့အီရန်နိုင်ငံရဲ့ရုပ်မြင်သံကြားတွေမှာတော့မိုဂယ်ဘတ်ကိုလွှတ်ပေးလိုက်တာဟာထိုင်းကအီရန်အကျဉ်းသား၃ဦးနဲ့အလဲလှယ်လုပ်လိုက်တာလို့ဆိုပါတယ်။ထိုင်းနိုင်ငံသားရေးဝန်ထမ်းနာရဲ့ပြောရေးဆိုခွင့်ရှိသူတူရဲ့အဆိုအရအခုလိုအကျဉ်းသားလွှဲပြောင်းပေးခြင်းဟာလက်ရှိတည်ဆဲအကျဉ်းသားလဲလှယ်ရေးစာချုပ်အရအီရန်အစိုးရနဲ့နှစ်ဖက်သဘောတူညီချက်တွေကြောင့်လို့ဆိုပါတယ်။အီရန်တန်ယုံကအတည်ပြုပြောကြားရမှာတော့၎င်းတို့ထံမကြာသေးမီကလွှဲပြောင်းပေးတဲ့အကျဉ်းသား၄ဦးရှိခဲ့ပြီးနောက်တဲ့မှတ်ချက်တစ်စုံတည်းဟာပြောဆိုတာမျိုးမရှိကြောင်းသိရပါတယ်။ ီးခဲ့တဲ့ကြာသပတေးနေ့ကအိန္ဒိယအရှေ့မြောက်ဘက်ကမ်းခြေကိုဝင်ရောက်ခဲ့တဲ့နီဗာလို့အမည်ရတဲ့မုန်တိုင်းကြီးကိုအသေးပြောမရှိဘဲကျော်လွှားနိုင်ခဲ့တယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေကပြိုလဲနေတဲ့တပ်ပင်တွေကိုရှင်းလင်းရရှိပြီးတစ်ဆက်တအားတွေပြန်လည်ရရှိရတဲ့အတွက်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်။ဆိုင်ကလုန်းနီဗာဟာဒေသစံတော်ချိန်မနက်3နာရီမှာပူဒူချီရီပီနယ်ကမ်းခြေအနီးကိုလေတိုက်နှုန်းတနာရီမိုင်80လောက်နဲ့ဝင်ရောက်ခဲ့တာဖြစ်ပြီးအချို့ဒေသတွေမှာလေပြင်းတွေကြောင့်နေရင်မိုးတွေပျက်စီးခဲ့ပြီးမိုးကြီးချိန်ဆက်လက်လာမှကနိုင်ရီတော်ကြာရာသွန်းခဲ့လို့ဆိုပါတယ်။ပျက်စီးသွားတဲ့ပင်မတအားပေးလိုက်တဲ့ကြောင့်တက်စစ်တားပြန်လည်ရရှိရေးအတွက်ထောင်ပေါင်းများစွာသောကယ်ဆယ်ရေးလုပ်သားတွေကိုတမန်နာဒူအန်ဒရပရာဒစ်နဲ့ပူဒူချီရီပီနယ်တွေမှာဖျက်ချထားခဲ့လို့သိရပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာတမန်နာဒူပြည်နယ်မှာမိုးအကြီးကျယ်ရွာစဉ်နိုင်ငံတတိုင်းပြိုကျလာကြောင်းအမျိုးသမီးတူသေဆုံးခဲ့ကြောင်းဒေသတွင်သတင်းထောက်ထားတွေကပေါ်ပြပြီးတဲ့နောက်မှာအခြားနောက်ထပ်သေဆုံးမှုမရှိကြောင်းအာဏာပိုင်တွေကပြောပါရတယ်။တမန်နာဒူပြည်နယ်ရဲ့လက်ထောက်ဝန်ကြီးချုပ် Opennel Savan ကတော့လူထုကအပြည့်အဝပူပေါင်းပါဝင်ကြတယ်။ဘာမှလည်းစိုးစိုးဝါထိခိုက်မှုမရှိဘဲမုန်တိုင်းအားပြော့သွားတာသတင်းကောင်းပဲလို့ပြောပါရတယ်။ပြီးခဲ့တဲ့မေလကလည်းအိန္ဒိယအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့ကိုဝင်ရောက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်း Amphan ကြောင့်လူ130ကျော်တည်ဆုံးခဲ့ပြီးကျေးရွာအများအပြားပျက်စီးခဲ့ကလူသံပေါင်းများစွာလည်းလက်ဆင့်မီများပြတ်တောက်ခဲ့ပါတယ်ခင်ဗျာ တောက်ကြနေမနေ့ကင်းသတင်းလေးကိုကိုဝင်းမင်းနဲ့တူကြည်ညာခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ကြပါပါ
စင်တော်ဝင်းမင်းပါဈေးကောက်ပွဲအပြီး NCA အပြည့်ရဲ့စာချုပ်ချုပ်ထားတဲ့တိုင်းဒေသနဲ့တိုင်းအဖွဲ့တွေအနေနဲ့ပထမဆုံးပေါင်းပြီးထုတ်ပြန်ချက်ထုတ်ရမှာဘလို့ထူးခြားတာကိုဒီအဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ပြောခွင့်ရရဲဘော်တန်ခဲကအခုလိုစရှင်းပြပါတယ
်။အဓိကကတော့ကျွန်တော်တို့ကငြိမ်းချမ်းရေးခီးစဉ်ကသမမတိမ်မွေးပါတယ်။ဒီတော့ကျွန်တော်တို့ခီးစဉ်ဖြတ်တန်းတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆက်လက်ပြီးတော့မှအစိုးရတရားနဲ့လည်းဖွဲ့တော်မယ်။ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဦးဆောင်ပြီးတော့မှလုပ်တော်မယ်ဆိုတဲ့ခါကျတော့အမျိုးသားညီညွတ်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကြေညာချက်ဟာအားလုံးအတွက်ထူးခြားချက်လို့ယူဆပါတယ်။တကယ်ကိုဒီမိုကရေစီနဲ့ဖယ်ဆွဲအတွက်တကယ်ကိုစစ်ဆက်ညီနိုင်တို့ရဲ့ဆန္ဒရှိတယ်ဆိုတာကိုပြလို့တဲ့အတွက်ဒီကိစ္စတွေဟာကျွန်တော်တို့အားလုံးဘယ်သူတို့ကအလုံးလုံးကြီးတိုင်းပြည်အတွက်အဖြေဆွဲမယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့လက်ရှိမှာအစိုးရအနေနဲ့ဒီအမျိုးသားညီညွတ်ရေးအစိုးရသဘောမျိုးပေါ့နော်ဖွဲ့စည်းဖို့ကံလန်းတဲ့အနေထားမှာအဓိကတိုင်းလားပါတီတွေကိုကံလန်းခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့တိုင်းလားလက်နက်ကိုင်အဖွဲ့တွေအပေါ်မှာတော့ဓာတ်ရိုက်ကံလန်းတဲ့အနေထားမျိုးမတွေ့ရသေးဘူးပေါ့နော်။အဲ့ဒီအပေါ်မှာရော
ဒါကဒီကောက်ပွဲလမ်းကြောင်းပေါ်ကဖိတ်ခေါ်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဒီအတွက်လည်းကျူတူရမှာဖြစ်ပါတယ်။ဒီလိုဖိတ်ခေါ်တဲ့နေရာမှာလည်းသူတို့ဂျင်နာကဖိတ်ခေါ်ခြင်းဆိုတာဆက်သက်တဲ့တကယ်ကိုဘူပိုင်းဆိုင်ကတကယ်ကိုတိုင်းပြည်အတွက်သမတ်တင်တဲ့လုပ်ငန်းပိုင်းဆိုင်ရာဒီမှာဘူပိုင်းရောလက်တွေ့ပိုင်းရောတကယ်ကိုအလုပ်လုပ်နေဖို့လိုမယ်လို့မြင်ပါတယ်။ဆိုလိုချင်တဲ့အဓိပ္ပာယ်ကအလုပ်လုပ်တဲ့နေရာမှာဒဇင်းချင်းဒဇင်းချင်းတက်တဲ့နေရာမှာအလုံးပါဝင်ရေးအတွက်တိုင်းသားတွေတခြားသောဆက်ဆိုင်တဲ့တင်းတင်းတဲ့ပုံပေါ်တွေပါဝင်ရေးအတွက်ဆိုရဲဘူဝါဒအရင်ချက်မှတ်ခဲ့ပေဆိုရင်ဒီတဲ့ရှိရောက်မယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဘလို့တည်တည်တဲ့ပုံစံတွေပါဝင်ရေးကိုအကြံပြုခြင်းလဲ
အထူးသဖြင့်ကတော့ဗမာပြည်မှာဒီမိုကရေစီတူပြင်ပြောင်းလဲရေးဖယ်ရွယ်ရေးအတွက်တကယ်ကိုနားလေစက်ကျွမ်းတဲ့တကယ်ကိုဘဝနဲ့ချက်တန်းတဲ့လူတွေနောက်တစ်ခုကတော့အားလုံးကလက်ခံနိုင်တဲ့လူတွေအဲ့ဒီလူတွေနဲ့လည်းဖွဲ့စည်းရမှာဖြစ်ပါနောက်တစ်ခုကတော့တော်တော်အဆိုးအကောတနည်းအားဖြင့်ပြောရရင်ဥပဒေတူရေးရောအုပ်ချုပ်ရေးရောမှာဒီလိုပုံပုံမျိုးတွေပါနိုင်တာဟာကျွန်တော်တို့အားလုံးအတွေ့အင်အားတစ်ခုလို့လည်းကျွန်တော်တို့ယူဆပါ
ဟုတ်ကဲ့ဒီနေရာမှာ PPSC စီဝေးအပြီးချင်ကြချက်ထဲမှာပေါ့နော်ထူးခြားတဲ့လုပ်ငန်းစဉ်အနေထားတွေကဘယ်လိုမျိုးရှိလာနိုင်လဲ
ကျွန်တော်ထင်ပါတယ်ထူးခြားတဲ့လုပ်ငန်းစဉ်ဆိုတာကတော့အများကြီးလုံလင်းနေတဲ့လက်မှတ်ရေးမထိုးထားသေးသောငင်းငင်းဖြစ်စင်မှာမပါဝင်သေးသောအဖွဲ့အစည်းများရဲ့အခြေအနေပဲဖြစ်ပါတယ်ဒီနေ့အခြေအနေမှာကျွန်တော်တို့အားလုံးတူတူဖွင့်ဆုံးဆွေးနွေးနိုင်ဖို့ဆိုတဲ့အဖြေကိုရှာဖို့အတွက်ကျွန်တော်ချိုးပန်းနေရတဲ့ကာလဖြစ်ပါတယ
်ဟုတ်ကဲ့ဒါကတော့ဒီတစ်ခါကျွန်တော်တို့ NCA မထိုးရတဲ့အဖွဲ့တွေတောင်းဆိုတဲ့အချိန်မှာဒီတက်မတော်ဘက်ကလည်းပေါ့နော်အေးလက်လက်ကန်တက်ဖွဲ့နဲ့အရင်အချမ်းဖွဲ့အဖွဲ့အဖြစ်သတ်မှတ်ထားပြီးတော့မြောက်ပိုင်းဖွဲ့တွေလည်းပါဆွေးနွေးတက်ဆိုနေတဲ့အနေထားကနေအခုတစုံတရာကြောင်းလာနိုင်တဲ့အနေထားအပေါ်မှာရောဘလို့သုံးသပ်မိလဲထူကြမှုတွေ
ဘလို့နည်းနဲ့ဒီပြွှေဆုံမှုတော့လူနေပြီလို့ကျွန်တော်ယူဆတယ်ဒီကကျွန်တော်ကြိုးဆိုတယ်ဆိုလိုချင်တဲ့အတိတ်ကရခိုင်ပြည်နာဟာကျွန်တော်အားလုံးရဲ့ပြည်နာဒီကိစ္စဘလို့နည်းနဲ့ဖြစ်ဖြစ် 别搞歪八弯的，你知道吧？呗，遵守遵守，从大街上来路呗，遵守遵守。这种阿龙啊，遵守不着，路内的，哎，大哥，单一对，一路跟谁呢？单一那一对，先修多那一多对，这种当手吧。
တကယ်လည်းဒီလိုသွေးဆောင်လာတွေကိုကျွန်တော်ကျူးစိုးပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ရေဘော်တန်ငယ်ခင်ဗျာကျွန်တော်ဝင်းမယ်ပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့တိုင်းနယ်ပြည်နယ်တချို့မှာအခက်အခဲကြုံနေရသူတွေပြန်ဆက်ရမယ်အသေးစားချိန်တွေကိုရှင်းနှစ်ထဲထိဆိုင်ထားဖို့အစိုးရကညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါ။ကယောဂကာလမှာအသေးစားချိန်ငွေလုပ်ငန်းတွေအနေနဲ့နိုဝင်ဘာနဲ့ဒီဇင်ဘာအထိချိန်ငွေတွေကိုပြန်လည်မကောက်ခံပဲယာယီဆိုင်ထားဖို့အစိုးရကအစောပိုင်းမှညွှန်ကြားထားတာကိုရှင်းနှစ်ထဲအထိရွှေ့ဆိုင်လိုက်တာပါ။ကုန်ဝေးကယောဂကူးစက်မှုနှုန်းများတဲ့ရန်ကုန်တိုင်း၊ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာကျွဲကြံပြန်ဆက်ရမယ့်သူတွေအခက်အခဲမရှိအောင်လာမယ့်2021ဧပြီလကုန်အထိရွှေ့ဆိုင်လိုက်တာဖြစ်ကြောင်းစီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနငွေရည်ကြေးရည်ကြီးကြေးရည်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ်
။အဲ့ဒီတားမှာရှိတဲ့ဒီ microfinance အဖွဲ့အစည်းတွေကနေပြီးတော့ငွေချေထားတဲ့လူတွေကိုသူတို့ပြန်ပေးဖို့အတွက်ကိုအခက်အခဲရှိနေတယ်ပေါ့နော်။ရှိတဲ့အခါကျတော့ကျွန်တော်တို့ဘာလုပ်လိုက်လဲဆိုတဲ့အခါကျတော့ဒီ2020နိုဝင်ဘာလနဲ့ဒီဇင်ဘာလဖို့လောက်ကိုပြေးဖို့အချိန်စီတဲ့အရင်အတို့ပေါ့နော်ပြန်ဆက်ဖို့အချိန်စီတဲ့အရင်တို့ကို2021 April ကုန်အထိရွှေ့ပြလိုက်တာပေါ့နော်ထောက်လာရွှေ့ပြတာပေါ့ပြန်လည်ပြီးတော့ဘယ်လိုကောက်ခံရမလဲဆိုတဲ့အခါကျတော့2021 May ကနေ October လအထိပေါ့နော်6လကိုအဲ့ဒီ2လစာပြေးရကောက်ရမယ်အရင်နဲ့တို့ကို6ချိန်ခွဲပြီးတော့ပြန်ကောက်ရမှာပေါ့အရေးကြအရေးကြအရေးကြအရေးကြ6ချိန်ခွဲပြီးပြန်ကောက်ရမယ်
အသေးစားချင်းငွေတွေဆိုင်ငံထားတဲ့အစီအစဉ်မှမပါဝင်တဲ့ဒေတာတွေမှလည်းအခက်အခဲတွေကြောင့်ချင်းငွေပြန်ဆက်ရမယ့်အချိန်ကိုဆိုင်ထားပေးဖို့လိုလာနေကြပါတယ်။ကပ်ရောဂါကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းတာကြောင့်ယူထားတဲ့ကျွေးတွေပြန်ဆက်ရမှအခက်အခဲတွေကြုံနေရတယ်လို့လည်းမွန်ပြည်နယ်မော်လမြိုင်မြို့ကစေတန်တော်အေးမာကပြောပါတယ်။
အကြီးအသေးရောင်းနေဆိုတော့ဈေးရောင်းနေရောင်းရတာတော့မကောင်းဘူးသမီးရဲ့လက်ငင်းမရောင်းရဘူးဆိုတာအတွေ့ကြတော့သမီးရဲ့ဆံကိုလွယ်တဲ့အဲ့အတွေ့ရောင်းနေရတယ်ယူရလို့ရှိရင်စိတ်တဲ့အဲ့ကုံမှနောက်တဲ့အဲ့လက်ပြန်ဝယ်တယ်ခောက်ပြန်ပြီးတော့သမီးရဲ့အဲ့အဲ့လိုဖြစ်တယ်ခန့်ကငွေကောင်းကွဲတော့ဘောအလုံးလောက်ရတာဖလီရဲ့တပတ်ဆိုင်ရတဲ့ဟာကြတော့ဖလီရဲ့တပတ်ကိုမဆက်နိုင်နှစ်ပတ်ကြည့်လို့နှစ်ပတ်ကျင်းမဆက်နိုင်တော့တပတ်တစ်ခါတပတ်တစ်ခါလာဆွဲတော့ပြရတော့
မော်လမြိုင်မြို့ကဥဖြိုးဝေကျော်ကလည်းအကျွေးတွေပြန်ဆက်ဖို့ဆိုင်ငံထားမဲ့ဒေတာမှမပါဝင်ပေမဲ့လည်းကပ်ရောဂါကြောင့်တွာလာလှုပ်ရှားမှုတွေနဲ့စီးပွားရေးအလောက်ကိုင်းတွေမကောင်းတာကြောင့်ချင်းငွေတွေပြန်ဆက်ရမှာအခက်အခဲတွေရှိတယ်လို့လည်းပြောပါတယ်
။ကျော်ဆွဲတော့ပေးရတော့ပေါ့မယ်။ကိုပြောင်းတော့ပြန်ပေးရအောင်ဒါမှဒီမှာကိုဗစ်ဆိုတော့တော့မဟုတ်လောက်ရအောင်လည်းလေ။ငယ်ငယ်အခက်အခဲတော့ရှိတယ်ပေါ့။အပေါ်ရောင်းတော့ရောတယ်ပေါ့မယ်။အခုကျွန်တော်မော်လမြိုင်မှာလည်းစီးအောင်ဖြစ်ရောင်းလည်းရောတယ်ပေါ့မယ်။
အကျွေးတွေပြန်ဆက်ရမယ့်ရ6လဆိုင်ငံထားမဲ့အထက်မှမပါတဲ့ဒေတာတွေမှလည်းကပ်ရောဂါကာလမှာအကျွေးမဆက်နိုင်သူတွေများနေတယ်လို့အသေးစားချိတ်ငွေလုပ်ငန်းရှင်တွေကပြောပါတယ်။မန္တလေးတိုင်းမှာဆိုရင်လည်းအတိုးရောအရင်ပါပြန်မဆက်နိုင်တဲ့သူတွေတော်တော်များများရှိနေတယ်လို့အသေးစားချိတ်ငွေလုပ်ငန်းရှင်တော်ခင်တက်မောကပြောပါတယ်
။အတိုးရောအရင်ရောမပေးနိုင်တာဆိုလို့ရှိရင်10%လောက်ရှိတယ်။တချို့အကြတော့ဟိုအတိုးပဲပေးနိုင်တယ်ပေါ့နော်အတိုးပဲပေးနိုင်တာတော့တော်တော်များတယ်တိုးအရင်ရောနှစ်ခုလုံးပေးနိုင်တာဆို60ရာခိုင်နှုန်းတော့ပဲရှိတယ်အဲအလုံးလုံးမပေးနိုင်တဲ့ဟာဆိုလို့ရှိရင်တော့ 10% လောက်ရှိတယ်
ကပ်ရောဂါကူးစက်မှုတွေအထူးကြုံနေရတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာချိန်ငွေယူထားတဲ့သူတွေပြန်ဆက်မဲ့အကျွေးတွေကိုဆိုင်ငံထားမဲ့အစီအစဉ်ကိုတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ကူးသရေးအမျိုးသားစီဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းတင်းငွေတွေနေညကပဲအွန်လိုင်းမိတ်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါလူအချက်တွေရှိပေမဲ့တနင်္ဂနွေလုံးကုန်မကူညီနိုင်ပေမဲ့ကပ်ရောဂါပြပွားမှုအများဆုံးနဲ့လူအရေးလည်းများတဲ့ဒေသတွေကိုရွေးချယ်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။တစ်ချိန်တည်းမှာပဲချင်းငွေလိုအပ်သူတွေအကူအညီရနိုင်အောင်စီစဉ်နေတယ်လို့လည်းတော်အောင်ဆန်းစုကြည်ကပြောဆိုထားပါတယ်။ချင်းငွေပြန်မကောက်နိုင်ဖို့6လအထိရွှေ့ဆိုင်လိုက်တဲ့ရန်ကုန်တိုင်းထက်ကလုပ်ငန်းရှင်တို့ဖြစ်တဲ့တော်ဖြူရင်မင်းမြက်ကတော့ကျွေးပြန်ဆက်ဖို့ဆိုင်ငံထားတဲ့အစီအစဉ်ကြောင့်ချင်းငွေလုပ်ငန်းရှင်တွေဘက်မှလည်းအခက်အခဲတွေကြုံနေရတယ်လို့ပြောပါတယ်
။ဟိုငွေကိုအပြစ်ဆက်ပြီးတော့လက်ထဲမှာငွေသိမ့်မချန်တဲ့အဖွဲ့တွေငွေကိုပြည့်လဲပြီးတော့ဟိုအများအနေပေါ့ client များကိုထုတ်ကြည့်ထားတဲ့အဖွဲ့တွေကြတော့ client တွေစီကပြန်မဝင်လာလို့ရှင်သူတို့မှာဒုက္ခရောက်တယ်လေ။အော်ဘာလို့ဆိုတော့ဒီလအတွက်ပြန်ဝင်မလာဘူးဆိုလို့ရှင်သူတို့မှာကအာသူတို့ရဲ့လုပ်ငန်းဟိုဆောင်ရွက်စရိတ်တွေအာနောက်ကဝန်ထမ်းတွေကိုလစာပေးမှုတွေဒါမျိုးတွေရှိအောင်နော်။ဆိုတော့အဲ့လိုမျိုးတွေအတွက်ကဒုက္ခရောက်တယ်။အဲ့တော့နိုဝင်ဘာနဲ့ဒီဇင်ဘာနှစ်လနားလိုက်တာနားတော့နားလိုက်ကြပြီ။လက်ထဲမှာငွေသိမ့်မချန်ထားလို့မရှိရဲ့ เออพ่อเลี้ยงเราเห็นผู้มีอายุก่อนเนาะเราทารีเอ็ดเวอร์กูที่ได้มาที่นั่นล่าจ้ากูสายงานทางอะไรอะไรเอ็ดเวอร์มึงมึงมาสู้ลูกนั่นล่าเอ็ดเวอร์ยาเสียชีวิตมึงสุดยอดก็ทุกที่ไปทำแม่สุดเลยฮะตอนนั้นเราทุกที่แม่สุดยอดที่ได้ชมพักจ้าแม่เพราะสุดที่ได้ล่าเลยคงโดนมึงก่อนเนาะทุกที่ไปแม่รู้เราไปได้แม่ผู้เจ็บที่เอ็งวิ่งเราไม่ยาวเตี้ยวก็แล้วนี่เวียแค่แค่ก่อนเนาะ
เปลี่ยนเส้นเมฆกาลาเชื่อสัญญาจากอเดซาเชงวยลงงานโดยมัธยคายเอาเมียมาซีบอยเป็นกันเนี่ยอโตเมตเนี่ยงวยเท่าเชยไปตัวแม่ลุเลยงวยเจเยจีเจเยอุสิธานาหุ่นใจเยมูจาอุสอนังกับเบียวบาร์เลยอโซยากาเตียวเวนทบียนทาร์เอชเลตเดียมียมานังกาวันอเดซางวยเจเยอพยศีปาวเตียชิเซโกพยศีบาร์เลยเช่นจะมาอากาศหนุบายังงงงานในเดือนเปโปราพิบาร์เลย
เมียนมาในงานเนี่ยจะยุ่งในงานชูนับปีเนี่ยมาอย่างนี้เมียนมาในงานดารีอินเนี่ยจะมาอีสานเอาท่าทายไปเอาไว้ที่ยังไม่ในทางกุญแจมาอยู่กับพี่พี่สองน้องกันนะจ้าบุที่ด้านอันนั้นก็ตรีปีไทยจังพี่พี่บ้าไหมจะน้องก็รู้สัตว์ตาชูนับปีเนี่ยเจ้าของปีเนี่ยก็เรียกมาไปที่ยังช่วยลีเนี่ยเจ้าของมือเด็กก็เมียนมาในงานดารีอินเนี่ยนั่นในงานชิจิยาทบีไทยปอบกับลูบิมยาเอเมียนมาในงานตาปีมาพิวเก้าสาวสิงลูกคอยในทางกุญแจด้วยเปลี่ยน
คุณนับไปทบีกูวิ่งก็สิบสี่ปีจังเท่าท่ากับยาบุบากันสองท่าบุที่ด้านการต่างชีดูริกาตรีเบนีบาร์เดที่ยาไปเนาะใช้ในทางกุญแจมันในทางกุญแจพิธาราชีพเมย์หลายหลังสิบสี่นี้ยากาโรปุ่มยาลาจังเลยช่วยลิมยูกาต้าอังดุงเลยปลายตาเผยโอกาสไม่อุตส่าห์ยิ่งก็เบียวบาร์เดในทางกุญแจชี้ยามเมย์ในทางกุญแจตมิวเลมฮาวว่าปอบหัวกาเลชีดีเดไอปอบหัวกาเราจะมาฮาวบูดีนะไปนะดิจามายิ่งก็ดีก็ ผู้สาบีนะก็เลยจะรู้มีมาในงานได้ก็แค่ได้รู้สิ่งเดียวบีบเอ็คคู่เวลาเราเดียวเลยอะดีโยกเอาเจ้ามีรถเอาไล่หลังสิ่งนี้เลยเบเนียมาสุดท้ายเลยอะรูดไล่มาจงเลยตัวดีฟงในจุอาโกนะว่าใหญ่มาปงโปมาปอมาปอวุ้ยสวยนะตัวพังหน่อยพังไม่รอดข่าวเรื่องมีมาในงานผู้บีเอโนโมโนเดียก็เรื่องเวงใครเนี่ยรู้สิว่าเนี่ย
ในทางกุ้งเท่าตามชีโลพันสิขันทายาลุยกาเลปูมยาลานี่เลยมาจากที่งามาเทมิขันยาบีเปียนตัวไหนมีมาตัวก็เปียวบาร์เลยปีเกเรจะไปงาเลเท่าตามชีโลเทมิขันยาไม่มาเรื่องก็จะยกปากกาสวยเปียงปีเกเรเลยมูเซคียนโอโชวิทานากาเล่าเท่าเนื้อใจมูอุมามองตังอาฟุโยเอโกเปียวบาร์เลยปีเกเรนี่เราก็เตรียมเช่าอยู่ด้วยเลยอะไรอะไรตัวประกาศได้ยินชาเลยตัวเจนดาบอเจนดาบอ ไอ้เจ้ามาโค้งกูช่วยลูกเจริญเลยป่าละปอแต่ยังไงกันเราเนี่ยมาไหนกันบ้างมาโยกับเชฟว่ามึงเอาเงินยืมเลยสุรอที่บ้านเนี่ยเว้นนะทว่าจะไปลูกเชียร์ไอ้ยาดีอันไหนกันได้เนี่ยปัจจัยได้เนี่ยปัจจัยเป็นเช่นเดียวกันนี่ทั้งทุกหลานยาละปออะไรเลยจังที่ว่ากูจ้องใจชีเลจ้องใจชีนี่ไหนหนาเลยชีละปอเนี่ยมาเจอกูโดยกิสานั่นไงพี่เชื่อมายาลูกของกูมุลกิสาเรกูเจอยู่นั้นสุยาปะกะเนี่ยมาบ้ากูตีบีอาเมียวชีไปไหม ตัวนั้นจุนมาจากคณะพยองเลยทุกอย่างเลยลูกตัวมาคิดสาวกูรอมีอะไรเปลี่ยนตีเปลี่ยนมีสิจังเลยอุ้มมาเมาตังก์เปลี่ยวบาร์เลยมีมาในงานตาเตชูมาโกเบียก็จุ๊บสิบีช่วยลีเน่เจ้ากามิวนักกุลงูจะมาสิสิมุยช่วยนั้นสุยากาลูกเขยอ่ะเอรีนเอาไว้โกเบียสิสิบีเอเท่ากันจะกูเนียนั่นพี่มาสิสิยาวิลงเนียรู้เลยช่วยลีมิวมาในทางเนี่ยกูมีตัวก็เปลี่ยวบาร์เลยตอนนั้นสาวน้องดีเนี่ยแต่ดังว่าสาวนี่บ่
อะไรนี่ช่วยดีมาบ้าเปล่าสาวเซ็งสุดเปล่าดูดูใครมาอ่ะสาวเซ็งเนี่ยคู่จังหวะดีนักท่องมาเสียมาว่างานอะไรนักเสกุยเนี่ยเขาเดอไอ้บ้าพวกกับสาวเปล่าต้องอยู่กันไปเลยอ่ะคู่ดีไปมาจ้าบ้าพวกกับลูกไปเลยหรือค่ะสาวเซ็งพี่เปล่าเล่นเลยเปล่าตัวเดนี่ฟันเลยจ้ะดูว่าเราเซ็กชันเนี่ยเชิงเราเก้าสิบดาวเลยนะเราไม่ได้การมาจ้าเซ็กขันวะเนาะอ่านดูดิแต่ว่าเราดูว่ามาเทนเนี่ยเชิงเก้าสิบดาวอ่ะอ่านดูดิ
ช่วยลิมิวมาลงลงเนี่ยมีมาในงานตาแต่ตีนเราสิบีเอ็ดดี้เด็กก็นั่งท้องช่อทองมาป้าพ่อแกชินีบีเลยเดี๋ยวในงานการเตรียมมาพ่อพี่จะว่าเลยจะยามมึงยาวเลยมีมาในงานตาวิกูเลยลูกเสียนี่ก็ลำบากขนาดบุเนี่ยมีมาจังวิ่งเต็มที่อันนี้บ้าสิเดี๋ยวช่วงวิ่งงานต่างหูจังวิ่งอันนี้เนี่ยเป็นสองยามเลยเดี๋ยวอันนั้นไปนี่ก็ตีบีท้าบ้าเลยมีมาในงานมาจะได้กินลายยาสาลูกูไปยอกกับกูสมุยดูลายยา ที่อยู่ในงานบ่าวเองอีนี่เจ้านายงานนี่ก็เนื้อสัตว์ที่ได้มาลงจงยืดจริงจังท่าเดียวเหมือนทอดปลาหมูอยู่กูเลยกันแต่สิ่งนี้อะไรตัวมีลานี่อาพี่ป่าเลยเจ้าหน้าก็รอสอดท่าฟูยูเอ็ดตัวเตรียมไปปูละพี่ป่าเลย
ตัวเราชนะ
တပတ်မီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများဆုံးသိရသနေကြလဲဆိုတော့ကြည့်ရအောင်ပါမူရင်းအာဘော်မူရင်းအစုံတိုင်းကြော်ပြမှာဖြစ်ပါတယ်ကျွန်တော်ပြောစမ်းပါပါ2020ပြည်မြန်မာပြည်ကဝန်ထမ်းတရုတ်နိုင်ငံပေါ့ဖော်ဆက်ဆံရေးအစော်တင်ဆွဲကောင်းစဉ်နဲ့ Modern Diplomacy ထဲမှာဂျေရှီဘိုရာရဲ့သုံးကားချက်ကိုကြော်ပြလိုပါတယ်မြန်မာနိုင်ငံပြည်တွင်းစစ်ပြတ်တန်နဲ့ရုံးကန်နေရစေရင်းရပြဿနာပြည်လဲနိုင်တဲ့ချင်းကမ်းမှုမရှိသေးခြင်းအနေရအပြတ်သက်ပြန်တဲ့အတိုင်းအချက်ကြီးဖြစ်ပါတယ်လေဒီအချိန်တွင်မှာတရုတ်မြန်မာဆက်ဆံရေးအလားအလာဘယ်လိုရှိမလဲဆိုတော့သုံးပတ်ထားတာဖြစ်ပါတယ်မြန်မာပြည်တရုတ်ရဲ့စီးပွားရေးသားကောင်ဖြစ်လာတဲ့နေရာလို့တော့လောလောဆယ်မှာရှုမြင်တိုင်းပဲမတွေ့ရဘူးလို့ရေးပါတယ် CMEC ကတရုတ်မြန်မာစီးပွားရေးဇင်းကြံစတင်အကောင့်ထဲပေါ်နေရဆိုပေမဲ့မြန်မာဘက်ကထင်းထင်းကျင်းကျင်းနဲ့လုတ်တင်းတလောက်ကိုပဲလွှတ်ဆောင်နေခြင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရုတ်ရေးရာဘူဝါဒကိုကြည့်မယ်ရှင်ဒေါအောင်ဆန်းစုကြည်ရဲ့တန်ငင်းတမန်ငင်းလိမ္မာပတ်နှံ့မှုကိုတွေ့မြင်ရပါတယ်။နိုင်ငံတကာကဝင်ရောက်ဆက်ဖက်တဲ့ကိစ္စတွေမှာတရုတ်ကိုဒိုင်းတဲ့ွယ်အကာအကွယ်ချစ်ဆုံးချပေမဲ့တရုတ်ရဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေကိုထိနှိုင်းလုခွင့်ပြားစေနိုင်ဘူးလို့ဆိုထားပါတယ်။တရုတ်ရဲ့သိခံမှုကိုနေဆက်ဒေသလူလုံရေးကိစ္စတွေနဲ့လည်းဆက်ဆက်ပြီးတွေ့မြင်ရသေးတယ်လို့ပြောပါတယ်။တရုတ်ကွန်မြူနတီပါတီဘဟုနိုင်ငံရေးဆက်ဆံရေးကမရှင်နာယင်ဂျီစီရဲ့စစ်ဒမာရုံကမြန်မာနိုင်ငံခိတ္တဆော်ရုပ်ခရက်ကစားဝကြည့်သူတို့တရုတ်ရဲ့စီးပွားရေးစီမံကိန်းကိုလူချင်းတလို့လုပ်နိုင်မှာမဟုတ်ဘူးဆိုတာသိကြစေပါတယ်တဲ့ဒါနဲ့အပြန်အအချင်းတော့မြန်မာနိုင်ငံဟာ One China Principle ခေါ်တဲ့တရုတ်နိုင်ငံနဲ့မြို့ကိုအဓိကအစိမ့်သာပြုတဲ့ဟောင်ကောင်မကာအိုတို့နဲ့ပတ်သက်ပြီး One Country Two System လို့ခေါ်တဲ့နိုင်ငံစနစ်နှစ်မျိုးကိုလက်ခံတယ်ဒါပြင်ဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေကိုအစိမတ်ပြုတဲ့53နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ထင်ထားပါတယ်။တရုတ်တို့ရဲ့မြန်မာနိုင်ငံနဲ့ဖြစ်တွေ့ဆက်ဆံမှုဟာတန်တားများစွာမှာရှိတယ်လို့ဆိုပြီးညီညာရေးဖြစ်စဉ်မှာတိုင်းဒေသနဲ့ကိုင်းအားစုတွေနဲ့တရုတ်ဆက်ဆက်နေရာအထူးသဖြင့် FNPCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုတိုင်တွယ်ပြီးတော့အချော်တင်းလုပ်တာတွေကိုဖော်ပြထားပါတယ်။အခုခါဆိုရင်တရုတ်ရဲ့ NGO တချို့ဟာလည်းအာဖရိကနိုင်ငံတွေမှာသူတို့လုပ်လို့မျိုးမြန်မာနိုင်ငံရဲ့အောက်ခြေလူထုတွေနဲ့ထိတွေ့ဆက်ဆံမှုတွေစတဲ့လုပ်ဆောင်လာပြီးလည်ရေးထားပါတယ်။အခုအချိန်ရှိတော့မြန်မာနဲ့တရုတ်တွေ့ဆက်ဆံမှုမှာနှစ်ဖက်စလုံးအကျိုးရှိတဲ့ win-win game ဖြစ်နေပြီးတော့တကယ်လို့များအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအပေါ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလာမယ်ဆိုခဲ့ပြီးမြန်မာတို့ဒီတရုတ်ဘော်ထားရှိရဲ့မူဝါဒကိုအပြောင်းလဲနေလုပ်နေမလားဆိုတာကတော့စိတ်ဝင်စားစရာပဲလို့ရေးသားထားပါချင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုကြားရပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥုံဖင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီလူပေါင်းတိဆောက်ရမှာတရက်ပြတ်အတင်းဖွဲ့ဒီအလွန်အရေးကြီးတဲ့အခန်းကဏ္ဍကအပါဝင်နေကြောင်းဥုံခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါရခင်ဗျာ
တရက်ပြတ်အဖွဲ့အစည်းနဲ့ပတ်သက်ပြီးရေးသားထားတဲ့စာအုပ်စာရန်အတုံးပြန်များရှိပါတယ်ဒီမိုကရေစီစနစ်ပြည့်စုံပြောင်းထောင်ရမှာအရေးကြီးတာမူအရက်ပြတ်အဖွဲ့အစည်းတွေပါဝင်တဲ့အခန်းကဏ္ဍကိုအယုံဆိုင်ကြတာပါ။ဒါပေမဲ့အရသားကြီးပါလို့အရပဲ့အဖွဲ့စည်းလို့ခေါ်တာမဟုတ်ပါဘူး။အစ်တင်သွင်းဝမ်းကြောက်အတွက်စီးပွားရေးလုပ်သူတွေ၊ကုမ္ပဏီတွေ၊နိုင်ငံရေးပါတီတွေကိုအရသားအဖွဲ့စည်းလို့မခေါ်နိုင်ပါဘူး။ကိုယ်သဘောနဲ့ကိုယ်ဆန္ဒအတိုင်းအရသားတွေစုပေါင်းဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေဖြစ်ပါတယ်။ရက်ွက်အသင်းကစပြီးပုဂ္ဂလိက NGO တွေအထိပါဝင်ပါတယ်။ရက်ွက်အသင်းအဖွဲ့တွေဟာစေတနာဝန်ထမ်းတွေဖြစ်ကြပြီးသာရေးနာရေးဘာသာရေးလူမှုရေးကိစ္စတွေဆောင်ရွက်ကြပါတယ်။မြမပြီမှာဒီလိုရက်ွက်အဖွဲ့ပေါင်း2သိန်းကျော်ရှိနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်။ဒေသကရက်ပဲ့အဖွဲ့အစည်းတွေမှာတော့ဇာကစားဝန်တန်းပါဝင်လေးရှိပြီး နိုင်ငံတကာ NGO တွေနဲ့ဆက်ထားတတ်ပါတယ်။အစိုးရစီမံမှတ်ပုံတင်တဲ့အဖွဲ့ရှိသလိုမှတ်ပုံမတင်သူလည်းရှိပါတယ်။ဒီအဖွဲ့တွေများပြားလာတာမကြလေးပါဘူး
။ဒေသခံရက်ဖက်အဖွဲ့အစည်းအရေးအတွက်ကိုအမျိုးမျိုးခံမှန်းနေတာတွေ့ရပါတယ်။2003ခုနှစ်မှာကလေးသူငယ်ကယ်ဆယ်ရေးအဖွဲ့ကစစ်တမ်းကောက်ယူတဲ့အခါမှာဒေသခံ NGO အဖွဲ့290ရှိတယ်လို့ဆိုပါတယ်။ယုံရင်ပျက်စီးလာတဲ့လူမှုစီးပွားရေးအခြေအနေကိုကောင်းမွန်အောင်လုပ်ဖို့အရက်ပဲအဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်။စီဆိုးရတက်လာပြီးမကြမီ1990ပြည်လွန်အစောပိုင်းမှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလေအရက်ပဲအဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြစ်တာဖောင်ဒေးရှင်းနဲ့ငိမ့်ဖောင်ဒေးရှင်းဟာထင်ရှားပါတယ်။အစိုးရမလုပ်နိုင်တဲ့လူမှုရေးလုပ်ငန်းတွေကိုအရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကံပေးရတာပါ။ရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နိုင်ရေးကူညီမှုအသင်းဟာထင်ရှားလာပါတယ်။ဗုဒ္ဓဘာသာဝင်တွေဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစာနမူနာယူပြီးအခြားနိုင်ရေးကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2000ခုနှစ်တန်ခါအောင်ကျော်မှုနဲ့2008နာဂစ်လီမွန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်နဲ့အယတအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အယတအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီး Local Resource Center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တန်အဖွဲ့တည်ထောင်နိုင်တာဟာအယက်ဖွဲ့အဖွဲ့တွေအတွက်အလွန်အကျိုးရှိပါတယ်။နာဂစ်မုံတိုင်းရဲ့ရလတ်တစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနခွဲတွေဖွင့်ထားပါတယ်။ရပ်ဖက်အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးတဲ့မန္တန်အဖွဲ့ဖြစ်ပါတယ
်။နာဂစ်မုံတိုင်းမတိုင်မီကာလမှာအရပ်ဖက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစိန်အစိုးရကြား3နှစ်တာကာလမှာအရပ်ဖက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရခင်မှာအရပ်ဖက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရဖွဲ့ပြီး3နှစ်အတွင်းအရပ်ဖက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီးNLD အစိုးရလက်ထက်မှာ35ဖွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ထိတိရောက်မလုပ်နိုင်တာတွေလည်းရှိပါတယ်။အရက်ဖက်အဖွဲ့အစည်းတည်ထောင်ပြီးမကြမီတည်ထောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်2014ဇူလိုင်လ17ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုစွတ်တော်ကပြတ်ထမ်းပါတယ်။အဲ့ဒီအရင်ကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်သာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အယတအဖွဲ့တွေတိုးပွားလာတယ်လို့ Bouncy Facility ရဲ့2018စာရမ်းမှာဖော်ပြပါတယ်။2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြတ်ထမ်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်။မပုံတင်ထားတဲ့အတင်းအဖွဲ့ဟာနိုင်ငံတော်အစိုးရနိုင်ငံခြားအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အတင်းအဖွဲ့များမပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာအရက်ဖွဲ့အဖွဲ့တွေဟာစားဆောင်နိုင်တာကိုတန်လျာရှိစရာမလိုပါဘူး။ရပ်ဖက်အဖွဲ့တွေလို့ရကင်အားကောင်းလာအောင်ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာကအခုကြီးပေးနေပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာသပင်းညက်ရမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလသပင်းညက်ရမှာလူချင်းမခွာနိုင်တာအဖြစ်မျက်နှာတစ်ဝိုက်ကိုလည်းထိတွေ့နိုင်ကဆိုင်တွေကအလုံးပိတ်တွေများတာမို့ကူးဆက်မှာစိုးရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။သပင်းရဆိုင်တွေကနေကိုဗစ်ကူးဆက်မခံရရင်ဘလို့ပြင်ဆင်ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ကဲဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလမှာကုနိုင်တဲ့နေရာတွေထဲမှာတစ်ခုအရေးပါတာဖြစ်တဲ့ဒီသပင်းညက်ဆိုင်ပေါ့ဆရာနော်တယောက်နဲ့တယောက်နဲ့ခွာပြီးနေလို့မရတဲ့အနေအထားဒီအလုံးပိတ်ခန်းမှာဖြစ်လေရှိတဲ့အနေအထားဒီရတဲ့တစ်ဆင့်ကူးစက်မှုတစ်စုံတရာရှိမှာစိုးရင်ရတဲ့အတွက်
အဓိကဘယ်လိုအကြံပေးကြလဲ
ရန်ကုန်မှာတော့ပေါ့နော်တော်တော်များများကစရင်ညံ့ရင်ကူးမယ်ဆိုတာသိပြီးတော့လူရင်းကတ်တာဟိုစိတ်ပူတာပေါ့နော်အဲဒါတော့တော်တော်များများစရင်သွားမညံ့ဘူးပြအကြောက်တယ်ကို့အိမ်မှာပဲညံ့ခိုင်းတာမျိုးတွေညင်းစိုးစိုးကြီးနေကြတာမျိုးတွေအချို့လည်းကရုံးတုံးပလိုက်တယ်အဲဒီစရင်ညံ့ဆရာကြီးအများတော်ကလည်းကတ်ထားရတယ်ပြတ်တဲ့နေရာကိုကိုညံ့တဲ့သူရဲ့ပတ်ပိုင်းမွေးတွေပါဇက်တွေကိုခံရတာပေါ့နော်နှာခမ်းလေးကိုဆွဲယူပြီးတော့နှာခေါင်းမွေးရိတ်တာပတ်ပိုင်းမွေးရိတ်တာအဲဒီမှာမှသူတို့မျက်နှာကိုကန်တယ်ပြီးတော့နှိမ့်နေပေးရလက်ရှိသေးတဲ့လက်တွေနဲ့အဲဒီမှာသဘင်လျှော်ကြတာချို့ရသဘင်ဆိုးတယ်သဘင်ကိုကင်ရတယ်ဒီနေရာတွေအကုန်လုံးတက်တဝိုက်မျက်နာတဝိုက်ခေါင်းတဝိုက်ကိုကင်တွေ့ရတဲ့လုပ်ငန်းတွေဖြစ်နေတော့ခါကြတော့ကိုဗစ်ကူးစက်မှုအမတန်အမတန်အန္တရာယ်များတဲ့နေရာတွေကို
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကကာကွယ်ဖို့အတွက်ဘာတွေလှုပ်ဆောင်တယ်လဲ
နိုင်ငံတကာက CDC တို့ဘာလို့ညွန်ကြားချက်တွေမှာသဘင်ညက်တာလို့ရှိရင်ကြောနှိပ်ကြတယ်လို့မလုပ်ပါနဲ့လို့အဲဝင်တဲ့လူတွေကစံစားဆိုင်မှာညက်ပေးတဲ့လူတွေဝန်တန်းတွေအကုန်လုံးကမတ်စီကိုမဖြစ်မနေတာမတ်ကလည်း N95 ပေါ့ Surgical Mask နဲ့မလုံလောက်ဘူးပေါ့တနိုင်ဆုံး COVID အတိုင်းပေါ့ဆင်းမှာဝင်လာမဲ့လူတွေကိုထိုင်ကုန်တွေကို6ပေခွာပေးထားမှာမျိုးတွေအပြင်မှာဆောင်းလိုင်းထားတာမျိုးတွေတော့အခုကအလုံးကန်းတင်နေတယ်တော်တော်များများမှန်နေနဲ့ပြိပြီးရောရှိမှနောက်မှနေနဲ့ကုနိုင်စရာရှိတာပေါ့နော်အဲ့တော့သူတို့တွေတက်ကြမှာမှတာအရင်ဆုံးကတော့ညက်ပေးတဲ့လူတွေအကုန်လုံးက PPE လည်းပဲတူးလောက်တော့ဝတ်စီတင်တယ်နဲ့မျက်မှန် Goggle ပါတယ် N95 ပါတယ်ပေါ့နော်လက်အိတ်ပါမယ်အဲ့တော့တခါလာတဲ့လူတွေအကုန်လုံးကလည်းစစ်တပ်လာပါပြီးတော့သူတို့ရဲ့ပစ္စည်းပစ္စည်းတွေကိုတရင်ရတော့မှရှိရသဘောပေါ်တင်လိုက်တာမျိုးတွေမလုပ်မိတော့တယ်လီဖုန်းတွေညက်မှန်တွေအကုန်လုံးအိမ်မှာထားခဲ့ပေါ့နော်တို့ဝိချင်းအပြင်မှာအကားထဲမှာထားခဲ့ပေါ့ပြောချိုးတင် appointment နဲ့လုပ်ရင်တော့ပို့ပါမယ်သူတို့ကပို့ပြီးတော့ပို့ဒီပိုင်းတတ်ထားမှာပေါ့နော်အဲ့ဒါပြုံနေနဲ့အစာကြောက်ပြီးတယောက်ဝင်အဲ့တော့စုံလေကထိုင်ကိုထိုင်ရပြီပေါ့အဲ့တော့ကိုယုံကြီးတွေဖွတ်တာပေါ့နော်အပေါ်နေသဘင်တွေမကြတော့အောင်အဲ့ဒါလည်းတယောက်ကိုတစ်ခါဆုံးပေါ့အဲ့ဒီသူထိုင်ပြီးသွားရင်သူကင်ပြီးသားထိုင်ပြီးသားပစ္စည်းပစ္စည်းတွေအကုန်လုံးကပို့တတ်စီတွေနဲ့ချားရတာပေါ့နောက်တူတက် ready
ဟုတ်ကဲ့နောက်ဆက်ရောသတိပြုတင်လိုက်
ကိုတော့ဆိုလို့ရှိရင်ညသဘင်ညက်သေးလေးကပုံးလေးနဲ့လာကြတာလေသူတို့တစ်တာလေးနဲ့သဘင်အောင်မှာထိုင်ခိုင်းပြီးတော့သဘင်ညက်ပေးကြတာကအခုဒီခေတ်ကာလမှာအဲ့လိုပြန်လုပ်ရင်ကောင်းမလားလို့လေဝင်လူဆက်တွေကောင်းတယ်နှစ်ယောက်သလုံးကတော့မတ်စီတက်တာလက်အိတ်တွေတက်တာအဲ့ဆိုရင်ကအလုံးပိတ်ခါနေမှာညက်တာတဲ့ဆိုင်ရင်ပို့ပြီးတော့ခံနေရကင်းတာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနိုင်ငံတကာတွေအတွေ့အကြုံရရော
နိုင်ငံတကာရဲ့ပုံစံလေးကြည့်တဲ့ခါကျတော့ဒီခါနေမှာတယောက်ပြီးနိုင်တယ်တယောက်ပိုးသက်စီချမ်းရတယ်နောက်အသက်ကြီးတဲ့လူတွေရောဂါရှိတဲ့လူတွေမလာပါနဲ့ကိုယ်မှာပဲကိုဖြစ်သလိုနေလိုက်ပါဒီကမှာလက္ခဏာပြနေမလာနဲ့ပေါ့ဗျာပြီးတော့အဝမှာတမ်ပရီချာတိုင်းတာပေါ့နော်အဲ့ဒီဝန်တန်းတွေကလည်းသူတို့ကိုခန္ဓာမှာကတ်နေတဲ့ကိုဗစ်ပိုးတွေကိုတန့်တင်ပြဖို့အတွက်ဒီအခုစားတွေအကုန်လုံးကဒီနေ့အတွက်လဲပြရတော့မယ်ပြောပြရမယ်ဒိုမရှင်တစ်ခါလုံးပြင်ဆွတ်ပြရမယ်အဲ့တော့ရေချိုးပြီးတော့မှအိမ်ပြရမယ်ဆိုတာမျိုးပေါ့နော်စက်ပြရတော့လက်တင်မကတော့ဇပင်တွေမှာရှော်ပြရမှာသူတို့ဇပင်တွေမှာလည်းသူကဇပင်မှာကိုဗစ်ပိုးဘလောက်ရှင်နေနိုင်လဲဆိုတိုက်ကြည့်တဲ့ခါကျတော့ဒီတော့နာယီပိုင်းလို့ပြောတယ်အဲ့တော့ဒီလူမျိုးဇပင်ကဆက်ကဲမှာရှိတဲ့ပီဘောကတွေပေါ့ဥပမာတော်မင်းများကအလှတင်နေဆိုလို့ရှိရင်စိတ်ချွေးရတနာလေးဝိလာလာမျိုးရှိတယ်အဲ့ဒီရတနာလေးပေါ်မှာတတုပစ္စည်းတွေပေါ်မှာပေါ့ဗျာဆိုပေကိုကကြင်ရင်9ရက်တောင်ခံတယ်လို့ပြောတယ်စစ်သားနဲ့လောက်ထားတဲ့ပီဘောကတွေပေါ်မှာဆိုရင်4ရက်တောင်ခံတယ်ပလတ်စတစ်ပေါ်မှာဆိုရင်2ရက်ခံတယ်စတီးနဲ့ပစ္စည်းတွေဆိုင်ကုန်တွေဘာတွေပေါ်မှာ2ရက်ခံတယ်ကတူဘူးဒီပေါ်မှာတရက်ခံတယ်ဒီပန်ပရင်းပေါ့စမန်ပရင်းပေါ့ဒီပန်တကားတွေဆိုရင်တော့9ရက်လောက်တောင်ခံတယ်ဗျပရင်းကစက်ကူပေါ်မှာ3လပိုင်းလောက်ပဲခံတယ်လို့တွေ့ရတယ
်ဟုတ်ကဲ့ဆရာကြီးနောက်သဘင်လန်ရက်တဲ့သူတွေအနေနဲ့ရောနောက်ထပ်အတိတ်ကသတိပြည့်တင်လား
သဘင်ရဲ့ဆိုင်တဲ့ဝင်ရင်လက်သေးပါပြီးတော့သူတို့ကိုပိုင်းတဲ့ဣတွေနဲ့ပါဝင်လာရင်ပိုကောင်းတယ်ဟုတ်ကဲ့ဒီကဲမကင်ရအောင်ဟုတ်ကဲ့လို့ကျင်အဲ့လက်ဣကိုရေရက်ကန်ရက်လက်ဣကိုပေါ်ရနေပဲပို့ရတယ်နောက်ဆုံးကိုယ့်လက်ကိုလည်းပို့ရမှာပေါ့ဒါလက်ဣတွေချွတ်သွားတဲ့ခါကျအဲ့ဒီဆိုင်မှာပဲကျွန်တော်ပြန်ချွတ်ပြီးထားခဲ့ရမယ်အဆိုင်ကနေတွေးနိုင်ပိုကောင်းတာပေါ့နော်ကျွန်တော်ကိုနိုင်ငံမှာဥပဒေမထုတ်ထားပြီမဲ့ကျွန်တော်ကနေဒါနိုင်ငံတော်တော်တော်ရဲ့ဥပဒေလေးကိုသွားလေ့လာတဲ့ခါကျတော့သူကအဝမှာကတခါလေးကိုပြောထားတာမတ်မတက်လာရင်လက်အိမ်မပါလာရင်မဝင်ရဘူးတူပြီးရင်တူပြီးတိုင်းသူကပို့တာစီနေဖျားမယ်ခိုင်ကုန်နေရောစုံလေကတိုင်းပဲဖြစ်ဖြစ်ခေါင်းကျော်သွားလို့ပလက်ကတိုင်းပလက်ကတင်ကြီးပဲဖြစ်ဖြစ်ဒါတွေအကုန်လုံးကိုလေဝန်ထမ်းတွေအကုန်လုံးကိုလေသူကစက်မှတ်ပြီးတော့ PPE ကိုစုံနေဝေ့ရတာမတ်ကိုချိန်တော့ဖျားဘူးခုက30လေးကိုရိုက်မယ်ဆိုပါတော့အဲ့တော့လာတဲ့လူတွေအကုန်လုံးကလေမတ်ကိုတက်ထားပြီအဲ့ဒီမဲ့လူကလည်းတက်ထားတော့အဲ့ဒီမဲ့နေရာလေးကိုအဲ့ဒီချိန်လေးကြာမှသွားခဏလေးဖြုတ်ပလိုက်တာပေါ့နော်ဂျိုးလေးကိုဒါလေးကင်ပြီးတော့လှုပ်ပေးမယ်ပြီးရင်အရက်ပြန်ပုတ်လိုက်တာပြီးဂျိုးကိုပြန်တင်ပါအရက်ပြန်ပုတ်လိုက်တာအဲ့လိုအဆင်အဆင်တော့အရက်ပြန်ပြီးစိတ်အေးကြီးနေတယ်ကိုယ့်အိမ်ထဲမှာအရက်ပြန်ပလင်းကိုအမြဲဆောင်ထားရမယ်ဆိုမှုစိုင်နေပဲဖြစ်ဖြစ်ဒီလိုလူများတဲ့နေရာတွေမှာများများသုံးလို့ရအောင်တော့ကျွန်တော်ထားပေးရမယ်အခုကျွန်တော်တို့ပြီးတော့အထက်မှာလည်းဟန်ဂျယ်တွေနဲ့အရက်ပြန်နဲ့လက်ကိုပုတ်ပြီးတော့ထွက်ရမှာပေါ့နောက်ဖဲဒရိုင်ယာတွေဖဲစပရေးတွေမသုံးပါနဲ့တဲ့သုံးလိုက်ရင်ပုံတွေနဲ့ပို့ပြီးတော့လွင့်သွားမှာဒီခန်းထဲမှာလွင့်နေမှာဆိုလို့အဲ့ဒီတော်ရန်တိုရဲ့ဥပဒေမှာအဲ့လောက်ထိသတ်မှတ်ထားတာရှိတာပေါ့နော်အဲ့20မွေးနဲ့နှာခေါင်းမွေးရိတ်ကြတာအောင်မှာအတက်တဲ့သူအထီးတွေ့နေအောင်သူကလုပ်သွားတာပေါ့နော် ဒီတယောက်ပြီးရင်လည်းနောက်တယောက်ကိုနောက်ထပ်လက်ရည်ချွတ်လဲတိုးတခါလုံးပေါ့နော်ဒီပီပီကတော့ဝက်ထားပေါ့ပတ်စံခြေရာတော့မှတော်ရန်တိုမှာဆိုလို့ရှိရင်ကတ်တွေပါနေမဟုတ်ပေါ်ပဲနဲ့အွန်လိုင်းစနစ်နဲ့ခြေခိုင်းတာနော်အဲ့တော့ COVID စီးကံဘယ်လိုတတ်မလဲဆိုတော့အခုသပင်ညဆိုင်နဲ့အလားပြုပြင်ဆိုင်များမှာလည်း COVID စီးကံထွက်လာဖို့တော့လိုတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာသူတို့လည်းလိုက်နာလိုက်နဲ့စီးကံတော့ဖြစ်ရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဒီနေရာမှာပတ်စံပေးတဲ့အချိန်ပေါ့ဆရာနော်အဲ့ဒီအတွက်က
ကျွန်တော်ကတော့ကတ်သုံးတဲ့စနစ်တွေရဲ့ခုနဝိုင်ယာနဲ့ transfer လုပ်တာသိစိတ်မရှိတဲ့အခါကျတော့အဲ့ဒီပတ်စံတွေက plastic 8တကူကိုသူကထည့်ပြရတာပေါ့နော်ဒီဘက်ကဆိုင်ဆင်ရလဲမကင်ဘူးသူတို့ box တစ်ခုထားတာပေါ့နော်အဲ့ထဲကိုထည့်လိုက်ဆိုပြီးတော့မှသူတို့ကပို့တန်ပြီးတော့သူတို့ကန်သုံးတယ်ပေါ့နော်ပြန်မအားမဲနဲ့အတိအကျပေးတာမျိုးစနစ်လုပ်လိုက်ရင်တော့ပို့အဆင်ပြေမှာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခါဒီသပင်ညက်တဲ့အချိန်အတွက်ကော
အဲမနေ့15မိနစ်ပေါ့နော်သပင်ရဲ့အပေါ်မှာဒီကမှချော်တာတွေသိုးတာတွေရှိကြတယ်သိုးတာတွေကြတော့တခါကျ나ယူခွက်လောက်ပေါ့တကယ်တမ်းက contact time ကိုအတက်နိုင်ဆုံးနင်းအောင်တော့လုပ်ရမှာပေါ့တက်နိုင်ဆုံး15မိနစ်မကြာအောင် service မျိုးကိုပေးနိုင်လို့ပို့ကောင်းတာပေါ့နော်အဲ့ဒါကြောင့်ကြိုတင်ပြီးတော့ပြင်ဆင်ထားတဲ့စနစ်တွေသူလာမယ်ဆိုရင်ဘလို့တယ်မျိုးငါကနေသိုးအောင်မလားပါလားပေါ့ကြိုမိတာပြောကြိုတင်ပြင်ဆင်ထားပါလိဟိုသူတို့အလှမှောက်တော့တယ်နဲ့စက်ကကြီးတစ်ခုနဲ့ပေါ့ဟိုဥအုပ်ခွန်ကနေပြီးတော့လက်မဝက်ချမ်းလဲဆိုလက်မဝက်ကိုချင်းလိုက်တယ်အကုန်လုံးဝူးဆိုတဲ့မျိုးချလိုက်တာမြင်အောင်အဲ့ဒီအခါတော့အလုံးခန်းလဲပြိုက်ပြီးတော့မကောင်းလာဘူးအဲ့တော့တကားကြီးခရင်မောက်ကြီးဖွင့်ရမယ်ဒီဒီထဲမှာ ventilation ပေါ့နော်ဟိုဘက်ဒီဘက်လေဆုပ်ဆိုင် exhaust fan လို့ဟာမျိုးတွေလုပ်ထားပေးရမယ်ပုံစံမျိုးဆိုရှိလာနိုင်ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖေဘဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထိုက်စော်လှုပ်ကြံခံရလို့တည်ဆုံခဲ့ရပါတယ်။မြမတက်မတော်နဲ့တအန်းပလောင်တက်ဖွဲ့ DNA တွေတို့အကြာမိုးကုတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ရွေးကောက်ပွဲကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်း COVID-19 ကူးစက်မှုတစ်နေ့တခြားတိုးလာနေတဲ့အကြောင်းတွေကိုကြားခဲ့ရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးထိုက်စော်ဟာပြီးခဲ့တဲ့ဇနီးနေ့ကအမည်မသိတနတ်သမားနှစ်ဦးကသူ့နေအိမ်မှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်ဦးထိုက်စော်ကိုကြောက်မဲဆေးရုံကိုပို့ဆောင်ပြီးတဲ့နောက်ဆေးရုံမှာပဲဆုံးသွားခဲ့တာပါဦးထိုက်စော်ရဲ့အလောင်းကိုမိသားစုနဲ့ဆွေမျိုးတွေကနိုဝင်ဘာလ22ရက်ကတကြိုပေးရမှာရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထုဦးဆောင်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေဇာပနအခမ်းအနားတက်ရောက်ခဲ့ပါတယ်ဒီနေ့အထိဦးထိုက်စော်ကိုပြစ်ခတ်တဲ့တနတ်သမားတွေကိုတော့မဖမ်းမိသေးပါဘူးကြောက်မဲမြို့မှာ2020ခုနှစ်အတွင်းအယက်သား10ဦးကျော်တပ်ဖြတ်ခံရပြီဖြစ်ကြောင်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်
မြမလက်မတော်နဲ့တန်မျိုးရာလူမျိုးရေးသက်မတော် TNL တို့ကြားမိုးကုတ်မြို့နယ်လေဦးနာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ24ရက်နေ့ညမှာတော့မိုးကုတ်မြို့နယ်လေဦးနာတဝိုက်မှာတိုက်ပွဲဖြစ်ပွားရမှာတိုက်ပွဲကြောင့်ကြောက်ဝါကြောက်ပုံမန္နာပိန်ပိတ်နာတဝိုက်ကရွာသားတို့လည်းမိုးကုတ်မြို့ပေါ်ရပ်ကွက်တွေမှာရှိတဲ့ဘုံကြီးကျောင်းတွေဖျားကြီးကူကျောင်းတွေနဲ့နိဆာရဆွေမျိုးအိမ်တွေပြင်မိုးကုတ်မှာရှိတဲ့လီစုမျိုးရာဖုံးကျိုးစုစည်းပါတီရုံးကိုလည်းရောက်ရှိလာသူတွေရှိတယ်လို့ပါတီရဲ့ဗဟုသုဥက္ကဋ္ဌတော်ခင်မာဦးကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမိုးကုတ်မြို့နယ်ရွှေညောင်ပင်နဲ့လွယ်ရောက်နာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်မိုးကုတ်နဲ့မိုးမိတ်နားမှာရှိတဲ့လွယ်စားကြီးရွာနားတစ်ဝိုက်မှာလည်းနိုဝင်ဘာလ25ရက်နေ့မနေ့ပိုင်းမှာပြစ်ကမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့တောက်သုံးရေလုံလောက်စွာရရှိနိုင်ရေးအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကအကောင်အထည်ဖော်ဆောင်ဖို့စီစဉ်နေတဲ့နှွေချောင်းဆယ်ရေလောင်းသမန်တိဆောက်ရေးစီမံကိန်းကိုလျှံမြေပိုင်ရှင်တွေကစန့်ကျင်ကန့်ကွက်မှုဖြစ်ပွားနေပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့အနေနဲ့နှွေချောင်းဆယ်ရေလောင်းသမန်ကိုပြည်내ငွေလုံးငွေရင်းရန်ပုံငွေစက်တန်း2000ဖြင့်2021နှစ်စမ်းမှာစတင်တည်ဆောက်ဖို့ပြင်ဆင်နေတာပါဒါပေမဲ့အဲ့ဒီစီမံကိန်းပတ်ဝန်းကျင်မှာတည်ရှိနေတဲ့လေယာဉ်မြေပိုင်ရှင်တွေကအဲ့ဒီစီမံကိန်းအကောင့်ထဲပို့ဆောင်မယ်ဆိုရင်
င်းဘိုးဘွားစင်ဆက်ကလေးကအသက်မွေးဝမ်းကြောင်းအဖြစ်လောက်ကင်လာကြတဲ့လျာနေတွေဆုံးရှုံးပျက်စီးမဲ့အပြင်လွယ်လွင်ပြင်ရဲ့တဘာဝအလတရားတွေလည်းပျက်စီးသွားနိုင်တယ်ဆိုပြီးဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။လွယ်လွင်ပြင်ဒေသမှာအစိုးရအမည်ပေါက်လျာမြေပိုင်ရှင်အ ਨੇ ဆုံး19ဦးလောက်ရှိပြီးစဘာစပစ်ချံငားကန်ကျက်နွားမွေးမြူရေးလုပ်ငန်းတွေလောက်ကင်နေကြသူတွေဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရောကြသွားတဲ့အတွက်တချို့ဒေသတွေမှာစစ်ဘေးကြောင့်ဒုက္ခသည်တွေတချို့နေရပြန်နေကြပြီးဖြစ်ပါတယ်။အစိုးရစစ်ကြောင်းတွေကြေးရွာသင်းဝင်ရောက်လာတဲ့အတွက်ဗျမ်းချောင်းတကြွတောင်တရာဦးဖန်ကားစတဲ့ကြေးရွာတွေကကြောက်ဖြူမြို့ပေါ်မှာခိုးလုနေတဲ့ဒုက္ခသည်တဆောင်ကန်ဟာစစ်ကြောင်းတွေမရှိတော့တဲ့အတွက်အခုကအာလုံးနီးပါးနေရကိုပြန်လာကြပြီးဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။မြောက်ဦးမင်းပြရတဲ့တောင်နဲ့ဘုံလူကျုံမြို့နယ်တွေမှာနေရဆွတ်နေရတဲ့ဒုက္ခတွေတွေဟာလည်းအခုကစပားရိတ်သိမ်းချိန်ဖြစ်တဲ့အတွက်နေရပြန်ချင်နေကြပေမဲ့လည်းစိုးရိမ်မှုတွေရှိနေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ယုံမာမွေးရစေးလာဖြတ်ကြတဲ့ဆေးဆွဲလူငယ်တွေလှစင်ရေအတွက်တိုးများလာတဲ့အတွက်စားနပ်ရိက္ခာနဲ့နေစရာနေရာအခက်အခဲဖြစ်ပေါ်လာနေပါတယ်။မိဘအုပ်ထိန်းသူတွေကိုယ်တိုင်လာရောက်အနှံနဲ့မွေးရစေးလာဖြတ်သူလှစင်ပုံမှန်90ဦးဝန်းကျင်ခန့်ရှိနေတဲ့အပြင်ခရိုင်ဌာနချုပ်မှလက်ရှိထိန်းသိမ်းထားတဲ့တဆင့်ခန့်မွေးရစေးဝါလက်လီရောင်းချသူလူငယ်40ဦးခန့်မှလည်းအမျိုးသမီးတွေပါဝင်နေတဲ့အတွက်တည်တံ့ထားရှိဖို့နေရာလုံလောက်မှုမရှိဘူးလို့မွန်ပြစ်သက်ပါတီတထုံခရိုင်အတွေ့အမူနိုင်ကွန်းဆိုင်ကဆိုပါတယ်အစိုးရအထောက်ပံ့လုံးဝမပါတဲ့မွန်ပြစ်သက်ပါတီထိန်းချုပ်နယ်မြေရှိတထုံခရိုင်မော်လမြိုင်ခရိုင်နဲ့ဒိုရဲခရိုင်ဌာနချုပ်ရှိမွေးရစေးဝါပြန်လည်ထူထောင်ရေးစခန်းမှာမွေးရစေးဆွဲသူတွေကိုလက်ခံကုသပေးရေးနဲ့ဘဝတက်တဖန်ပြန်လည်ထူထောင်ရေးအစီအစဉ်တွေကူညီပေးနိုင်ရေးအတွက်ရည်ရွယ်ဖွင့်လှစ်ထားတာဖြစ်ပါတယ်
ဒီမိုကရေစီအကျိုးပြုကိရသမတော် DGP ကနေကလေးစစ်သားအုံပြုနေတာကိုအဆုံးသတ်တဲ့အနေနဲ့ကလေးစစ်သားအုံပြုမှုကာကွယ်သားစီရေးဆိုင်ရာသဘောတူစာချုပ်ကိုနိုဝင်ဘာလ20ရက်နေ့မှာလက်မှတ်ရေးဆိုလိုက်ပြီးဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်လက်မှတ်ရေးလို့ခြင်းခန်းနာကိုတော့အွန်လိုင်းပေါ်မှာကျင်းပပြုလုပ်တာဖြစ်ပြီးစာချုပ်ကိုမြန်မာနိုင်ငံရှိကလေးခွေးရေးကိုပြည်နှံစွာချုံပေါက်နိုင်မှုအပေါ်စောင့်ကြည့်လေ့လာရေးနဲ့အစည်းအဝေးခံရေးအင်အားစုဖြစ်တဲ့ CDFMR တို့အကြားလက်မှတ်ရေးဆိုတာလည်းဖြစ်ပါတယ်။အသီးသက်သေတွေအနေနဲ့ငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာဒီမျိုးဝင်းပါဝင်နိုင်ငံတကာသုတန္တမန်တန်ယုံဖွဲ့ဝင်တွေနဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတကာကိုယ်စားလှယ်တချို့ကပါဝင်တက်ရောက်ခဲ့ကြပါတယ
်။အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရွေးကောက်ွယ်ကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်းကိုဗစ် -19 ကူးစက်မှုဟာတနေ့တခြားတိုးလာနေပါတယ်။လမ်းပန်းဆက်သွယ်ရေးခက်ခဲပြီးမြို့ကြီးပြကြီးနဲ့အလံဝေးတဲ့ရွှေပြည်နယ်တောင်ပိုင်းမြို့နယ်တွေအထိကိုဗစ် -19 အတည်ပြုလူနာတွေလည်းရှိလာနေပါတယ်။ဒီအခြေအနေကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ထားပါတယ်
။ရွှေပြည်နယ်မှာကိုဗစ် -19 ကူးစက်မှုဟာမတ်လကစပြီးနိုဝင်ဘာလအထိစုစုပေါင်း325ဦးရှိပြီဖြစ်ပါတယ်။အဲ့ဒီအနက်ရွေးကောက်ပွဲကာလကမဲသွားပေးရင်မဲဆန္ဒရှင်ရောမဲယုံမှုနဲ့တာဝန်ကျသူတွေကပါကွာရန်တင်းဝင်ကြရတဲ့အဖြစ်ကနေစပြီးဒီနေ့အထိယောဂါပိုးကူးဆက်ခံရသူ150နီးပါးတိုးလာတာဖြစ်ပါတယ်။လမ်းမဆက်တွေခက်ခဲပြီးစီးပွားရေးလည်းမဟုတ်တဲ့ရှမ်းပြည်တောင်ပိုင်းလင်းခေမိုင်ပန်မြို့မှာလည်းတပတ်အတွင်း2ဦးအထိကိုဗစ် -19 ကူးစက်သူရှိလာနေပါတယ်။ထို့ပေမဲ့ဒေသခံလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်လို့နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့လင်းခေမြို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မဲဆန္ဒနဲ့အမတ်တက်ကဦးဆိုင်အောင်ခင်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
။ဟုတ်ပြီဟုတ်ကဲ့
လမ်းကြီးစီးတယ်မှာတွားလာနေကြတဲ့ဒူဒူလူထုတွေကအရန်ပေါ်ရော့လာနေကြတယ်။မတ်စနတတတရားနဲ့တရားနီနီကကနေနေကြတာတွေလုံနေကြတယ်။ပွဲလမ်းတပင်တွေတာရေးနိုင်ရေးပွဲတွေလည်းလုံနေကြတယ်။လူတွေလည်းတွားကြတယ်လေ။တကယ်ဆိုဒီယောဂဘိုးကဘူးနဲ့ကတ်လာလဲဆိုတာကိုမသိနိုင်ကြဘူးလေနော်။တတိကြီးကြီးထားစေချင်ပါတယ်
။လင်းခေမြို့မှာပြီးခဲ့တဲ့19ရက်နေ့တုန်းကရန်ကုန်တိုင်းကနေတာဝန်ကျပြောင်းရွှေ့လာတဲ့ရဲဝန်ထမ်းတဦးထံမှကိုဗစ် -19 ယောဂဘိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးနိုဝင်ဘာလ22ရက်နေ့ကျတော့လင်းခေနဲ့မိုင်30အကွာမှာရှိတဲ့မိုင်းပန်မြို့မှာကိုဗစ်ယောဂကူးစက်အတည်ပြုလူနာတဦးထပ်မံစစ်ဆေးတွေ့ရှိခဲ့ပါတယ်။အခုလိုတိုးလာတာဟာကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်တယ်လို့ချမ်းပြည်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွန်ကြားရေးမှူးဒေါက်တာသဝနကူကအခုလိုပြောပါတယ်
။ခုစကန်ဝေးမှာလူတွေစီကန်လိုက်တာကတော်တော်နည်းလာတယ်။အတော်အလာတွေလည်းရှိနေသေးတယ်။မတ်စကတ်တာတွေပါရီကလည်း အဲစာစစ်တော်ရှင်းလာပိုင်းကတော့တက်လိုက်ကြတယ်ခုနောက်ပိုင်းတော့မက်စပက်တာတွေပဲငဲလာတာပေါ့နော်ပြီးတော့နောက်တစ်ခုကသတင်းပေးပုံမှုအားနေတယ်အဲ့ဒါကြောင့်မလို့ဌာနဆိုင်ရာကြီးကျမကြီးရမလို့ဟိုပြပြောလူတွေကမလိုက်နိုင်ဘူးဆိုရင်တော့ဒီဟာပြတ်မှာမဟုတ်ဒီတော့ကားပြီ
လက်ရှိမှာလည်းပိတ်ထားတဲ့ခေးသွားလဲပတ်တဲ့နေရာတွေကိုလည်းပြန်လဲခွင့်ပြုထားပြီးစားတောက်ဆိုင်ထိုင်ခွင့်ပြုမှုတွေလည်းတင်းကျပ်တာမရှိတော့တာကိုတွေ့ရပါတယ်။အခုလက်ရှိရှမ်းပြည်မှာနိုဝင်ဘာလ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ325ဦးရှိရမှာရှမ်းပြည်မြောက်ပိုင်းက86ဦး၊ရှမ်းပြည်တောင်ပိုင်းက239ဦးနဲ့ရှမ်းအရှိမှာဆိုရင်12ဦးတို့ဖြစ်ပါတယ်။လက်ရှိဆေးရုံမှာဆေးကုသမှုခံယူနေသူကတော့139ဦးရှိနေပါတယ်။
ဆက်ပြီးတော့စစ်ပေးဆောင်ပြီးသူအမြောက်များခိုးလုံနေကြတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာကိုဗစ် -19 ပိုးတွေ့လူနာ၄ဦးတွေ့ရှိပြီးတဲ့နောက်မှာတော့အစုလိုက်နဲ့နေထိုင်နေကြရတဲ့စစ်ပေးဆောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေဖြစ်ပွားလာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအိမ်ကတင်ဆက်ပေးထားပါတယ်
။ပလောဝမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကရန်ကုန်ကနေပြန်လာတဲ့ကျောင်းသား၄ဦးထံကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပြီးကိုဗစ်ကာကွယ်ရေးသုံးဆောင်ပစ္စည်းတွေလိုအပ်ချက်မြင့်မားနေတာကြောင့်စစ်ဘေးရှောင်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ပြန့်ပွားလာမှာကိုစိုးရိမ်ရတယ်လို့ပလဝါမြို့နယ်တိုက်ပွဲချောင်းနဲ့တဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးစာနီကပြောပါတယ
်။ဒီမှာဟိုရောဂါပိုးပြည့်ပြီးဆိုတော့စိုးရိမ်တာပေါ့ဒီပွဲချောင်းတွေကတော့အပြင်းနဲ့အခုစနေကျွန်တော်တို့အကန့်နဲ့ချုံးမှာမထွက်နဲ့ဆိုဒီဟာလိုအပ်ရင်မလိုအပ်ရင်မထွက်နဲ့ဆိုတော့ဟိုအပြင်းကိတ်မထွက်ခိုင်းလို့ရှာကျွန်တော်တို့ကအမှန်တရှိရေးလို့ပြောလို့ဆိုတာကအခုတစ်ခေါက်တည်းဆောင်တွေကိုဖလူဓာတ်တွေတည်းအဲ့ဒီအင်ကိုတုံးတုံးပေါ့အဲ့လိုပြေးနေတာရှိတယ်အခုနောက်ပိုင်းကတော့မပြေးနိုင်တော့ဘူး snow mask တွေလည်းတချို့တွေကမဝယ်နိုင်ဘူ
းလက်ဝတ်မြို့နယ်ဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စီရေးပြိပကဖြစ်ပေါ်ရဒေတာတခုဖြစ်ပြီးအခုခါပလက်ဝတ်မြို့ပေါ်စစ်ဘေးချောင်စခန်းတွေမှာစစ်ချောင်ဥယျာဉ် 9,000 နီးပါးခိုးလုံနေကြရပါတယ်အလားတူစစ်ဘေးချောင်ပြည်သူ 3,000 ကျော်ရှိတဲ့ပလဲဝါမြို့နယ်စမီးမြို့စစ်ချောင်စခန်းတွေမှာလည်းကိုဗစ်ရောဂါပိုးကူးစက်မှုဖြစ်ပွားလာမှာကိုစိုးရိမ်ပူပန်ရတယ်လို့စစ်ဘေးချောင်ပြည်သူတွေကူညီဆောင်ရွက်ပေးနေတဲ့ပြည်ပဟုတ်အဖွဲ့ဒါရိုက်တာဦးစော်လီအောင်ကပြောပါရစေ။
ကျွန်တော်တို့ကခုကိုဗစ်ကခုလော့ဆရာတော့စမီးမြို့မှာတော့တယောက်မှတော့ပိုစတစ်တာမတွေ့သေးပေမဲ့ကေလိုမြတ်ခွေမယ်ဆိုရင်တော့တိုက်ပွဲဆောင်မှာကလူစုလူဝေးကနေ့တိုင်းရှိတယ်ဆိုတော့ဖြစ်ပြီးသားဆိုတော့တို့ကစုပြုံပြီးမှနေလာတဲ့ခါမှာတော့အဲ့လိုမျိုးဖြစ်သွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီတက်ကြီးဟိုပိုင်းတွေကိုဒီဆုံးမှုတွေလည်းရှိနိုင်ပါတယ်ဆိုတဲ့ကြောင့်မတို့ပြောချင်ပြီးတော့ခက်တာကတို့တို့စမှာကတလိပ်စားနေဟာလည်းမရှိဘူးပါခရီးယာမှာမရှိ
အခုလက်ရှိမှာတော့ပလဝါမြို့အဝင်အထက်တွေမှာစစ်စေးရေးဂိတ်တွေသာရှိပြီးကိုဗစ်ပိုးသွေးရှိတဲ့ဒေသကနေဝင်ရောက်လာသူမြည်သူမစိုးကျန်းမာရေးဌာနကဖောက်ပြန်ချက်နဲ့အထောက်အထားတွေမပါရှိသူတွေကိုလည်းကွာရန်တင်းသာရှိထားပါတယ်ခင်ဗျာ
အခုဆက်ပြီးဒီင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်ဦးထိတ်စောဟာအမည်မသိတနတ်တမန်းဦးကပြစ်ခတ်လို့တည်ဆုံးခဲ့ပါတယ်။မြမတပ်မတော်နဲ့တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့အကြားမိုးကုတ်မြို့နယ်လွယ်ဦးနားရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
တော်ရရှိတွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဒာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်
။မျိုးဆက်တိုင်းလိုလိုဟာပြည်ပချင်းချောင်းနေတဲ့အန်ဒီယန်နဲ့ရင်ဆိုင်နေကြရပါတယ်။သမ္မတရော်နယ်ဒ်ရေဂန်လက်ထက်ကအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေပါဆိုဗီယက်ပြည်ထောင်စုကပြန့်ပွားလာတဲ့ကွန်မြူနစ်အန်ဒီယန်နဲ့ရင်ဆိုင်ခဲ့ကြရပါတယ်။ဒီကနေ့သမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်ပြည်ထောင်စုဟာတရုတ်ပြည်သူသမ္မတနိုင်ငံနဲ့အီရန်နိုင်ငံကအကြမ်းဖက်အစိုးရတို့ရဲ့စိန်ခေါ်နေတဲ့ပြဿနာတွေနဲ့ထိတ်တန့်ရင်ဆိုင်နေရတာဖြစ်ပါတယ်။ကမ္ဘာနံပါတ်1ချင်းချောက်မှုဖြစ်တဲ့လွတ်မြောက်မှုကိုထိပါအောင်လုပ်နေတဲ့တရုတ်ကွန်မြူနစ်ပါတီအပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒဟာခွန်အားတွေနဲ့အမှန်တရားဆိုတဲ့မှန်တိုင်းတွေကိုအခြေခံထားတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ပါတယ်။ Ronald Reagan Institute မှာနိုဝင်ဘာလ10ရက်နေ့ကဝန်ကြီးပွန်ပီယိုပြောကြားတဲ့မိန့်ခွန်းမှာအခုလိုပြောဆိုခဲ့တာပါ
။ We've said it clearly and consistently that the United States-China relations will not be dictated.
အမေရိကန်နဲ့တရုတ်ပြည်သူသမ္မတနိုင်ငံဆက်ဆံရေးဟာကွန်မြူနစ်ပါတီရဲ့အမိန့်နဲ့ပုံစံသွင်းထားတဲ့အတိုင်းဆက်ဆံမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ပြက်ပြက်သားသားနဲ့အစဉ်တစိုက်ပြောထားပြီးသားဖြစ်ပါတယ်။ ကမ္ဘာစင်မြင့်မှာဘယ်နိုင်ငံမှဆိုအားကျအတူယူရမယ့်အခန်းကဏ္ဍအနေပါဝင်နိုင်မှုရိုးရှင်းစွာအင်အားအပြည့်ရှိတဲ့ဆန်နှုံးနဲ့ဆက်ဆံကြဖို့ဖြစ်ပါတယ်အထိတ်တွေကတော့တရုတ်ဘက်ကတာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အပြန်အလှန်ဆက်ဆံကြဖို့ဖြစ်တယ်ဆိုတာကိုတရုတ်ခေါင်းဆောင်ပိုင်းကိုကျွန်တော်တို့ပြောထားပြီးသားပါလို့ပြောဆိုလိုက်တာပါတောင်တရုတ်ပင်လယ်မှာတရားမဝင်တောင်းဆိုတာတွေထပ်မလုပ်ဖို့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုချိန်းချောက်အကြက်ကင်တာတွေမလုပ်ဖို့ကောင်စစ်ဝင်ရုံးတွေကိုအတုံးချပြီးလျှို့ဝှက်ထောက်လှမ်းတာညာနာပစ္စည်းခိုးယူတာတွေနဲ့အခြေခံအခွင့်အရေးချိုးဖောက်တာတွေထပ်မလုပ်ဖို့ဝန်ကြီးဖွံ့ဖြိုးရေးကသတိပေးရင်းကွန်မြူနစ်ပါတီကရှင်ကျန်းတိဘက်နဲ့တခြားဒေသတွေမှာရက်ဆက်စွာနှိပ်ကွပ်နေတာတွေကိုအမေရိကန်အသိခံမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။အီရန်နိုင်ငံနဲ့ပတ်သက်လို့ကတော့အီရန်အစိုးရနဲ့သူ့ရဲ့အကြမ်းဖက်ဘက်တော်သားတွေရဲ့ဘဏ္ဍာငွေကြေးဒေါ်လာဘီလီယံပေါင်းများစွာကိုပိတ်ဆို့ပြီးအမေရိကန်ကအစွမ်းကုန်ဖိအားပေးနေပါတယ်။သမ္မတထရန့်ခေါင်းဆောင်မှုအောက်မှာအောင်မြင်မှုတွေအများကြီးရရှိနေပါတယ်။အရှိအလေပိုင်းဒေတာမှာနောက်ကျကြံနေခဲ့တဲ့အမေရိကန်ရဲ့ဥဆောင်မှုစွမ်းရည်ကိုပြန်လည်အစားထိုးနိုင်ခဲ့ကြောင်း ISIS အစွန်းရောက်အကြမ်းဖက်သမားတွေကိုချေမှုန်းနိုင်ခဲ့ကြောင်းဘက်ဒဒီနဲ့ဆိုလီမန်နီကိုတုတ်တင်နိုင်ခဲ့ပြီးစစ်မဲ့ဖြစ်ပွားမှုကိုတိတိတသားထိန်းချုပ်နိုင်ခဲ့ကြောင်းဝန်ကြီးပွန်ပီယိုကရှင်းပြပါတယ်။အဲ့ဒီဒေတာတွင်တခြားနေရာတွေမှာလည်းအမေရိကန်ရဲ့ဥစားပေးရမယ့်နိုင်ငံသားရေးမူဝါဒကိုအကောင့်အထည်ဖော်နိုင်ခဲ့ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့ဂိုလန်ကုန်းမြစ်ဒေတာဟာဣသရေလနိုင်ငံရဲ့ဒစိတ်ဒေတာအဖြစ်အတိအမှတ်ပြုနိုင်ခဲ့ပြီးဒေတာရဲ့အနာဂတ်မှာအချက်အချာကြတဲ့ဂျူးနိုင်ငံအဖြစ်ရပ်တည်ရေးစိတ်ချရအောင်အမေရိကန်ကကူညီခဲ့တယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။လူတိုင်းဟာလွတ်မြောက်တဲ့ဘဝမှာနေလိုတဲ့စံတာအမွေပါလာပြီးသားဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေကနီကလပ်စ်မဒူရိုရဲ့ဖျက်လို့ဖျက်ဆီးအစိုးရကိုစိတ်ပြက်လက်ပြက်ဖြစ်နေကြတာကျွန်တော်တို့တွေ့နေရပါတယ်။နီကရာဂွာအီရန်နဲ့ဘယ်လာရုစပြည်သူတွေအားလုံးလွတ်မြောက်မှုကိုတောင်းတနေကြတာကျွန်တော်တို့မြင်နေရပါတယ်။အမေရိကန်ရဲ့ဂတိကဝတ်ကိုနည်းနည်းစွာယုံကြည်တဲ့အတိုင်းကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ရင်းကျွန်တော်တို့တန်ဖိုးထားတဲ့အရာတွေကျွန်တော်တို့ရဲ့လူနေမှုဘဝကိုအကာအကွယ်ပေးဖို့စိတ်ပိုင်းဖြတ်ချက်နဲ့အတူကမ္ဘာတဝှမ်းလူသားတွေပုံမလွတ်မြောက်ရေးအတွက်အမေရိကန်ပြည်ထောင်စုကကြေကြပြန့်ပြန့်ဆောင်ကျဉ်းသွားမယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကအလေးအနက်ပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ
။ VOA အမေရိကန်သားရဲ့ပတ်သက်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးမှာအခုတော့သတင်းအချင်းချက်ကိုကျွန်တော်ဝင်းမကပြောပြပေးပါမယ်။ဒီကမ္ဘာလုံးမှာကိုဗစ်ပိုးတွေ့သူပေါင်း360ကျော်လာပြီးသေဆုံးသူတွေလည်း7.4 လမ်းကျော်အထိနောက်ထပ်မြင့်တက်လာချိန်မှာအဆိုးဆုံးခံရတဲ့အမေရိကန်နိုင်ငံမှာတော့ Thanksgiving ကျေးဇူးတော်နေ့ကိုမိသားစုတွေနဲ့အရင်လိုသိပ်မပျော်နိုင်ပဲဆင်နွှဲနေကြပါပြီ။ဒီကျေးဇူးတော်နေ့အားလိုက်ရမတိုင်ခင်ညမှာနေ့စဉ်တည်ဆုံမှု6လအတွင်း2000ကျော်ဆင့်အမြင့်ဆုံးတက်ခဲ့တဲ့အမေရိကန်မှာအရင်ပုံမှန်အားဖြင့်အိမ်ကနေဝေးရောက်နေတဲ့မိသားစုနဲ့မိတ်ဆွေတွေအားလုံးပြန်ဆုံအတူတူလက်ဆောင်စားသောက်လေးရှိတာမို့အခုလည်းလူတွေစုမိပြီးကိုဗစ်ကူးစက်မှုတွေအများကြီးထပ်တိုးလာပါကိုစိုးရိမ်မှုတွေမြင့်မားနေကြပါတယ်ခင်ဗျာကမ္ဘာ့အကြမ်းမရေးဖွဲ့ကြီးတပြည့်ချိုးကြီးကကကိုဗစ်ကာကွယ်ဆေးအတွက်နောက်ဆုံးအလားအလာကောင်းနေတဲ့ AstraZeneca ကုမ္ပဏီဆေးရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းမှုနောက်ထပ်အသေးစိတ်တွေကိုစောင့်ကြည့်နေရသေးတယ်လို့ဆိုလိုက်ပါတယ်။ဒီဒီဗေးချိုရာရှိချိုသိပ္ပံပညာရှင်စုမြာစာမေနသန်ကအစာပိုင်းနည်းနည်းထိုးပြီးနောက်ပိုင်းနည်းနည်းထိုးရတဲ့ဒီကာကွယ်ဆေးမှာထိရောက်မှုက90ရာခိုင်နှုန်းအထိပိုမြင့်လာပုံရတယ်။ဒါပေမဲ့ဒါကစမ်းသပ်အရေးအတွက်အနည်းငယ်ပါပဲအခြေခံထားသေးတာ။ဒါကြောင့်မို့ဒီထိရောက်မှုရောအန္တရာယ်ကင်းမှုတွေပါစောင့်ကြည့်ဖို့လိုနေသေးတယ်။ဒီ AstraZeneca ရဲ့ကာကွယ်ဆေးကိုတခြားနိုင်ငံများစွာမှလောလောဆယ်စမ်းထိုးနေပြီးနောက်တစ်ဆင့်မှလူပေါင်း6000ခန့်ရဲ့ချက်လက်တွေကိုရလာတော့မှမို့ဆုံးဖြတ်ချက်ချဖို့တရင်တွေပို့ရလာတော့မှလို့ပြောခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာတော့ COVID-19 ရောဂါကြောင့်သေဆုံးသူကျသားရင်းတွေက36ယောက်ထိမြင့်တက်သွားခဲ့ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်အရသေဆုံးသူ36ယောက်မှာရောဂါအခံရှိသူက23ယောက်ပါဝင်ပါတယ်လူပေါင်း26ယောက်အတွက်အတည်ပြုလူနာကလည်း1639ယောက်ဖြစ်တာမို့7500စုစုပေါင်းကျော်သွားပါပြီ။လောလောဆယ်အထိအတိအကျလူနာစုစုပေါင်း15205ယောက်သေဆုံးသူစုစုပေါင်း1146ယောက်နဲ့ဆေးရုံကဆင်းရဲရသူစုစုပေါင်း64645ယောက်ဖြစ်ပါတယ်ခင်ဗျာ။ VOA အမေရိကန်သားရဲ့မနေ့6နိုင်ရည်9နိုင်ရည်အထိတောက်ကြနေတဲ့သတင်းတွေကိုပြောပြခဲ့တာပါ။နောက်ဆက်နေတဲ့ကျေးဇူးတင်ပါတယ်ကိုဗစ် -19 ဘေးကကင်းလွတ်နိုင်ကြပါစေ။ကျွန်တော်ဇွန်မြတ်ပါ။
This program has come to you from the Voice of America, Washington.